to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ View American တရဲ့2020ပြည့်နှစ်ဇန်နဝါရီလ10ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်လို့ View ရဲ့ Facebook စာမျက်နှာ View Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်မျိုးအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ကျွန်တော်တို့ဒီကနေ့မနက်ဖက်အစီအစဉ်မစခင်လေးမှာပဲအီရတ်ကအမေရိကန်တပ်ဖွဲ့တွေရှိတဲ့ latest gun တစ်ခုကိုအီရန်ဘက်ကနေပြီးတော့ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်နေတယ်ဆိုပြီးတော့အမေရိကန်ရုပ်သံ TV တွေမှာသတင်းဖော်ပြနေပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရင်းနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေကိုအမေရိကန်ကဆက်ပြီးထောက်ပြပြောဆိုသွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတူကပြောပါတယ်။အမေရိကန်ခြေဆိုင် Western Union နိုင်ငံတကာငွေကြေးဝန်ဆောင်မှုကုမ္ပဏီကြီးကမြန်မာစစ်ဖက်ပိုင်မြောက်ပြည်ပံနဲ့လုပ်ငန်းတွက်ဖက်လုပ်တာကိုရစိုင်းလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစီးပွားရေးအဖွဲ့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီလိုထိပ်တန်းရောက်သတင်းတွေအပြီးနားဆင်ရမယ့်မြန်မာငြိမ်းချမ်းရေးဆိုင်ရာသတင်းလာတစ်ခုမှာဝေဖန်သုံးသပ်သူတစ်ယောက်ကဗာပြောပါသလဲ
။လက်လက်ကင်မှာပဲလူလိုသူလိုစကားပြောချင်းခါရတဲ့ဆိုတဲ့အတွေးခေါ်ဝင်သွားကြပြီလေဗျာ။အဲ့ဒီခါကျတော့ဟို
ပြည့်စုံကိုမကြခင်နားဆင်ရမှာပါ။ဒီသတင်းလွှာနဲ့အတူအမေရိကန်နဲ့စစ်ဖြစ်လူနီဘာဆက်ဆံရေးတင်းမာနေတဲ့အီရန်နိုင်ငံဘက်ကနောက်ဆုံးတုံ့ပြန်ချက်မြန်မာနိုင်ငံသားတချို့ကော့တောင်းရနောင်ဂိတ်ကနေပြည်နယ်ဒဏ်ပေးခံရတဲ့သတင်းဆရီနဲ့အတူကမ္ဘာသတင်းတွေကမြန်မာပြည်သတင်းတွေကိုနားဆင်ရပါမယ်ဒီသတင်းလွှာတွေမတိုင်ခင်တော့ဗဒုံးနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးပါမယ်ခင်ဗျာ
ကျွန်တော်သတင်းမကြေညာခင်အချိန်မှန်လေးအတွင်းမှာပဲအီရန်မှာရှိတဲ့ American တပ်ဖွဲ့တွေစခန်းချထားတဲ့လေတပ်အခြေစိုက်စခန်းတစ်ခုကိုအီရန်ဘက်ကနေပြီးတော့ဒုံးကျည်10လုံးနဲ့ပစ်ခတ်တိုက်ခိုက်တယ်ဆိုပြီးတော့ CNN အပါအဝင် American ရုပ်သံသတင်းဌာနတွေကဖော်ပြနေကြပါတယ်ဒီမတိုင်ခင်အစောပိုင်းတုန်းကတော့အီရန်ဘက်ကလက်တော့ပြန်တိုက်ခိုက်လာမယ်ဆိုတာ American ပြည်ထောင်စုအနေနဲ့မျှော်လင့်ထားရမယ်လို့ American ကာကွယ်ရေးဝန်ကြီး Mark Esper ကပန်တဂွန်စစ်ဌာနချုပ်မှာအင်္ဂါနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောထားပါတယ်အီရန်ဒေါ်လာရေးအစောင့်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဟိုဆိန်ဆလာမီကလက်စားချေမယ်ပြင်းထန်ထိရောက်တဲ့လက်စားချေမှုမျိုးလုပ်မယ်လို့ပြောလိုက်အပြီးနိုင်ပိုင်းတွေအတွင်းမှာပဲဝန်ကြီးအက်စပါကအဲ့လိုပြောတာပါတနည်းနည်းနဲ့သူတို့လက်တော့ပြန်မယ်ဆိုတာကျွန်တော်တို့မျှော်လင့်ထားတယ်လို့ယူဆပါတယ်ဘယ်လိုအခြေအနေမျိုးအတွက်မဆိုကျွန်တော်တို့ပြင်ဆင်ထားပါတယ်ပြီးရင်တော့သူတို့ဘာပဲလုပ်လို့တင်းတင်းလျှောက်ပတ်တယ်လို့တုံ့ပြန်သွားမှာဖြစ်ပါတယ်လို့ဝန်ကြီးအက်စပါကပြောပါတယ်အီရန်နဲ့ကြားမှာတန်တမာရေးရဖြည့်ရှင်ဖို့အမေရိကန်ကလှုပ်ဆောင်နေပေမဲ့အီရန်ဘက်ကတင်းမာမှုအရှိန်လျှော့ဖို့လိုတယ်လို့လည်းဝန်ကြီးအက်စပါကဆိုပါတယ်သမ္မတထရန့်နိုင်ငံကျန်းမာရေးမိုက်ပွန်ပေယိုကာဝေးဝန်ကြီးအက်စပါအစရှိတဲ့အမေရိကန်တာဝန်ရှိသူတွေအားလုံးကအီရန်ထိပ်တန်းတက်မှုဗိုလ်ချုပ်ကက်ဆမ်ဆိုလီမနီကိုလုံခြံတက်ဖြတ်လိုက်တာဟာသူ့လက်အောက်ခံတပ်ဖွဲ့တွေကဒေသတွင်းအမေရိကန်ပြစ်မှတ်တွေကိုနောက်ထပ်တိုက်ခိုက်ဖို့စီစဉ်နေတယ်ဆိုတဲ့ထောက်လိုင်းရေးသတင်းတွေအပေါ်အခြေခံလှုပ်ဆောင်တာလို့ပဲဆက်ပြောနေပြီးခိုင်မာတဲ့ထောက်ထားပြတာမျိုးတော့မရှိသေးပါဘူး
ကုလသမဂ္ဂလုံခြုံရေးကောင်စီမှကြာတာပြင်းနဲ့ချင်းပါမဲ့အစီအဝေးကိုလာတက်မဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာပေးဖို့ညှင်းပယ်လိုက်ပါတယ်။ဒါဆိုရင်ကုလသမဂ္ဂဆိုင်ရာကိစ္စတွေအတွက်နိုင်ငံသားအစိုးရတာဝန်ရှိသူတွေကိုအမေရိကန်ကပြည်ဝင်ခွင့်ပေးရမယ်ဆိုတဲ့1948ခုနှစ်ကုလသမဂ္ဂဌာနချုပ်စာချုပ်ကိုဖောက်ဖျက်မှုလည်းဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကအကြောင်းကြားခဲ့တာလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဖက်ဇာရစ်ကပြောဆိုပြီးဒီဆုံးဖြတ်ချက်အပေါ်မှာလည်း Twitter လူမှုကွန်ရက်မှာဝေဖန်ရှင်းတာပါတယ်။သူကိုအမေရိကန်ကပြည်ဝင်ခွင့်မပေးတာဟာဆိုရင်1948ခုနှစ်ကုလသမဂ္ဂဌာနချုပ်သဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်။အီရန်တွေကိုဆက်နရိတ်ခဖျက်တောက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ချင်းချောက်မှုကလူသားတို့အပေါ်စန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုအီရန်ရှေးဟောင်းအမွေအနှစ်ဒေသတွေအပေါ်အမေရိကန်သမ္မတရဲ့ချင်းချောက်မှုကစစ်ရာဇဝတ်မှုစီးပွားရေးအရာအကြမ်းဖက်မှုတရားဖို့ကြောင့်တဲ့လှုပ်ကြံမှုအမှန်တရားကိုကြောက်သူတွေစသဖြင့်အီရန်နိုင်ငံခြားရေးဝန်ကြီးကရေးသားခဲ့တာပါ1948ခုနှစ်ကုလသမဂ္ဂသဘောတူညီချက်အရအမေရိကန်အနေနဲ့နိုင်ငံခြားအစိုးရတာဝန်ရှိသူတွေကိုကုလသမဂ္ဂတက်ခွင့်ပေးရမှာဖြစ်ပါတယ်ဒါပေမဲ့လည်းသမ္မတထရန့်အစိုးရကတော့လုံခြုံရေးအကြံဖတ်ဝါဒနဲ့နိုင်ငံခြားရေးမူဝါဒတို့နဲ့ဆိုင်တဲ့အကြောင်းပြချက်တွေအတွက်ပြည်ဝင်ခွင့်ဗီဇာညှင်းပယ်နိုင်တယ်ဆိုပြီးကင်ဆယ်ထားပါတယ
်သမ္မတဒေါ်နယ်ထရန့်ကိုစွဲချက်တင်ထားတဲ့အပေါ်တရားစစ်ဆေးရေးဆိုင်ရာလုံထုံလုံနည်းတွေချမှတ်ဖို့Republican အမတ်တွေရဲ့လုံလောက်တဲ့ထောက်ခံမှုရထားပြီလို့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell ကအင်္ဂါနေ့မှာပြောပါတယ်။ဒါအပြင် တရားစစ်ဆေးမှုမှာတက်သည့်အသစ်တွေလာရောက်ထွက်ဆိုမှုဒီမိုကရက်မတ်တွေကြိုးပမ်းနေတဲ့ပေါ်ထိုးနှက်ချက်တစ်ခုဖြစ်သွားစေနိုင်ပါတယ်။ Republican ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတရားစစ်ဆေးတဲ့အခါအင်ပီရိုတာဝန်ရှိသူအတော်များများနဲ့သမ္မတ Trump ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဂျန်ပီပုဂ္ဂိုလ်ဟောင်းဂျွန်ဘိုလ်တန်တို့လာရောက်ထွက်ဆိုဖို့ဒီမိုကရက်တွေကလိုချင်နေတာပါ။သမ္မတကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်သူဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးတာမှာအဲ့ဒီတာဝန်ရှိသူတွေသိရှိထားတာတွေကိုလာရောက်ထွက်ဆိုဖို့ဒီမိုကရက်တွေကလိုလားတာပါ။ဒါပေမဲ့မစ္စတာမက်ကွန်နယ်ကအဲ့ဒီလိုမလုပ်ဖို့တင်းခံထားပြီးအောက်လူတော်ကစုဆောင်ရယူထားတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ပဲအလင့်အမြန်တရားစစ်ဆေးဖို့လုပ်နေတာဖြစ်ပါတယ်
။ Australian နိုင်ငံကတော်မီလောင်ချမ်းမှုကထွက်တဲ့မိဂိုတွေက Pacific သမုဒ္ဒရာတဲကိုပြန့်နှံ့ရောက်ရှိပြီးတောင်အမေရိကတိုင်နိုင်ငံတွေကမြို့တွေအပေါ်မှာတက်ရောက်ရိုက်ခတ်နေပါတယ်။တော်မီလောင်ချမ်းမှုကထွက်တဲ့မိဂိုတွေက Atlantic သမုဒ္ဒရာဘက်ကိုရောက်ရှိလာနိုင်တယ်လို့လဲကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသအဖွဲ့ကြီးကဇန်နဝါရီလ9ရက်နေ့အင်္ဂါနေ့ကပြောဆိုထားပါတယ်။ဩစတြေးလျတော်မီလောင်ကျွမ်းမှုကမိဂိုးတွေကြောင့်နယူးဇီလန်နိုင်ငံအောက်ကလန်မြို့ကောက်ကဲမှာလိမ္မော်ရောင်တောက်အယောင်ပြောင်းနေတာပါအခုတော့ပိုပြီးတော့ဝေးတဲ့ချီလီနိုင်ငံအလဲပိုင်းနဲ့အာဂျင်တီးနားနိုင်ငံမြို့တော်ဘူနိုအေရီစ်တို့မှာကောက်ကင်တွေမှာလည်းမိဂိုးတွေကြောင့်မှုန်မှိုင်းနေပါတယ်ရှင
်ဗီအိုအေအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ရိုမီတာ32 kHz 933လိုက်ရိုမီတာ40 kHz 9839လိုက်ရိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗိုလ်ဒူးနယ်ဖက်တရနေ့ကိုတိုက်ဆက်လက်ပြပြနေပါတယ်မြန်မာနဲ့ဟောင်ကောင်ကျွန်းတို့ကလူခွန်ရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးထောက်ပြပြောဆိုသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူဒူကဇန်နဝါရီလ9ရက်အင်္ဂါနေ့မှာပြောသွားပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဒေသမှာ2019ခုနှစ်အတွင်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အောင်မြင်မှုတွေနဲ့ပတ်သက်လို့နိုင်ငံရဲ့ဌာနမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါ။မြန်မာနိုင်ငံပါဝင်တဲ့အရှေ့တောင်အရှဒေသတွင်းမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာနဲ့ပတ်သက်တဲ့မေးခွန်းကိုဖြေဆွေးရမှာလဲမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တစ်ခုကိုအကြီးအကဲတာဝန်ရှိသူကထောက်ပြပြောဆိုသွားပါတယ်။တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတယ်ဆိုပေမဲ့လည်းမလေးရှားနဲ့အရှေ့တောင်အရှဒေသတွင်းကတခြားနေရာတွေမှာသက်ဆိုင်ရာနိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်မှုဥပဒေနဲ့အခွင့်အရေးတွေခိုင်မာအားကောင်းအောင်လုပ်လာနေတာကိုတွေ့ရတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကပြောပါရယ်တစ်ဆက်တည်းမှာပဲဥပမာအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းမှာတရုတ်နိုင်ငံကစောက်လို့မဲ့ရေကာတာစီမံကိန်းကို2021ခုနှစ်ကရပ်ဆိုင်းလိုက်တာကိုအကြီးအကဲတာဝန်ရှိသူကထောက်ပြသွားတာပါအမေရိကန်တာဝန်ရှိသူရဲ့ပြောဆိုချက်ထက်မှာစီမံကိန်းကိုနာမည်နဲ့တကွပြောဆိုသွားတာမဟုတ်ပေမဲ့ဒါဟာမြေစုံဆက်စီမံကိန်းရပ်ဆိုင်းလိုက်တာကိုညွှန်ညွှန်းပြောဆိုပုံရပါတယ်နိုင်ငံအားလုံးဖိအားပေးမှုကကင်းလို့ပြီးကောင်းမွန်တဲ့အုပ်ချုပ်ရေးနဲ့စီးပွားရေးတာယာကိုပြောင်းမှုလို့နဲ့အတူဖွံ့ဖြိုးတိုးတက်နိုင်တဲ့လွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ရေးဆိုတဲ့သမရရဲ့အမြင်ကို2019ခုနှစ်တွင်အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့အကောင့်ထဲပေါ်နိုင်ခဲ့တယ်လို့နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကရှင်းလင်းပွဲအတွင်းပြောသွားပါတယ
်။အမေရိကန်ခြေဆိုင်နိုင်ငံတကာငွေကြေးဝန်ဆောင်မှုလုပ်ငန်းကြီးဖြစ်တဲ့ Western Union ကမြန်မာတပ်မတော်နဲ့ပတ်သက်နေတဲ့မြဝတီဘန်းနဲ့တွဲဖက်အလုပ်လုပ်နေတာကိုရပ်ဆိုင်းလိုက်ပါတယ်။ Western Union ရဲ့မူဝါဒတွေနဲ့လိုက်နာရမယ့်စီးမျဉ်းစည်းကမ်းသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ပြီးတဲ့နောက်မြဝတီဘန်းနဲ့စာချုပ်ကိုရပ်ဆိုင်းတာဖြစ်တဲ့အကြောင်း Western Union လုပ်ငန်းကြီးကအင်္ဂါနေ့မှာစာပေးပို့အကြောင်းကြားလာတယ်လို့ Burma Campaign UK ကထုတ်ပြန်ပါတယ်။ Western Union လုပ်ငန်းကြီးအနေနဲ့မြန်မာနိုင်ငံအပါအဝင်ပဋိပက္ခတွေရှိတဲ့တခြားနိုင်ငံတွေမှာလူမှုကြာဆက်သွယ်ဆောင်ရွက်ရေးအရေးပါတဲ့အခန်းကဏ္ဍမှာရှိကြောင်းကျန်းမာရေးစားနပ်ရိက္ခာလိုအခြေခံလိုအပ်ချက်တွေအတွက်မိသားစုတွေအချင်းချင်းငွေလွှဲပို့နိုင်မှုဒါမှမဟုတ်လေလူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေလက်တွေကွင်းစင်ဆောင်ရွက်တာမှာလိုအပ်တဲ့ငွေကိုလွှဲပို့နိုင်ရေးတို့မှာ Western Union လုပ်ငန်းကြီးကဆောင်ရွက်ပေးနေတာလို့ပြောပြတဲ့စာမှာဖော်ပြပါတယ်စစ်တပ်ပိုင်းမြဝတီဘန်းနဲ့အလုပ်လုပ်နေတာကိုရပ်ဆိုင်းလိုက်ကြောင်းWestern Union လုပ်ငန်းကြီးကပြောဆိုလိုက်တဲ့အပေါ် Burma Campaign UK နဲ့ International Campaign for the Rohingya တို့ကကြိုဆိုကြောင်းလည်းကြေညာချက်ထုတ်ပါတယ် Western Union လုပ်ငန်းကြီးအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်ပြီးစီးပွားရေးလုပ်နေတာတွေရပ်ဖို့ဒီအဖွဲ့နှစ်ခုကစီယုံလှုပ်ရှားနေတာလည်းဖြစ်ပါတယ
်ပါကစ္စတန်စစ်ဘက်ကြီးကဲဘိုဂျိုကြီး Qasem Javed Bajwa ရဲ့ယာရုတတန်းကိုနောက်ထပ်3နှစ်တိုးပေးဖို့ပါကစ္စတန်အလို့တော်မှာအင်္ဂါနေ့ကဆုံးဖြတ်ချက်ချလိုက်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလမှာဘိုဂျိုကြီးဘာဂျွာရဲ့ရာထူးတပ်တန်ပကုံစွန်းကင်လက်ပိုင်းတွေအတွင်းတပ်တန်း၃နှစ်ထပ်တိုးဖို့ဝန်ကြီးချုပ်အီမရန်ခန်းကအတည်ပြုခဲ့တာပါဒါပေမဲ့ ဘာကျော်ရဲ့ရာထူးတန်အသည့်မဆခင်ဂျပိုင်းတွေအတွင်းမှာပဲပါကစ္စတန်တရားရုံးချုပ်ကဘယ်သူမှထင်မှတ်မထားပဲအဲ့ဒီဆုံးဖြတ်ချက်ကိုပယ်ချပြီးတော့ဒီကိစ္စကိုလွှတ်တော်ကကင်တွယ်ဖို့အစိုးရကိုညွှန်ကြားခဲ့ပါတယ်ပါကစ္စတန်စစ်ဘက်ဟာအချင်းချင်းအာဏာသိမ်းပူပြီးဩဇာအရှိန်အဝါတည်ကြည်တာကြောင့်တရားရုံးချုပ်ရဲ့အဲ့ဒီဆုံးဖြတ်ချက်ပေါ်အများကအံ့အားတသင့်ဖြစ်ခဲ့ကြပါတယ်အစိုးရကဥပဒေမူကြမ်းရေးဆွဲပြီးတော့အင်္ဂါနေ့မှာလွှတ်တော်ကိုတင်သွင်းတာဖြစ်ပြီးလွှတ်တော်ကအဲ့ဒီတရက်ထဲမှာပဲမဲခွဲဆုံးဖြတ်အတည်ပြုလိုက်တာပါဝန်ကြီးချုပ်ဟောနော်ဝါရှရစ်ဦးဆောင်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်အင်နဲ့လုံခြုံခံရလို့ကွလွန်သွားတဲ့ဝန်ကြီးချုပ်ဟောဘနာဇီယာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီကိုအတိုက်ခံအဓိကပါတီကြီးနှစ်ခုလုံးကဒီဥပဒေမူကြမ်းကိုထောက်ခံမဲ့ပေးပါတယ်ဒီပါတီကြီးနှစ်ခုစလုံးကအတိုင်းပြည်ကိုအကျဉ်းချင်းအုပ်ချုပ်ဘူးလို့စစ်ဖက်နဲ့ထိတ်တဲထိတ်ခဲ့ဘူးတဲ့တမန်ကြောင်းရှေ့ကြီးလည်းရှိထားတဲ့ပါတီတွေပါအခုဆိုရင်ဥပဒေမူကြမ်းဟာထက်လွတ်တော်ကိုရောက်သွားပြီဖြစ်ပြီးဒီကနေ့ဗိုလ်ဒူးနေ့မှာထက်လွတ်တော်ကအတည်ပြုဖို့အလားအလာများပါတယ်အဲဒီနောက်သမရကလက်မှတ်ရေးထိုးပြီးဥပဒေဖြစ်ပြဋ္ဌာန်းရမှာဖြစ်ပါတယ်
ထိုင်းနိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမိုးကောင်ရေရှားပြီးအခက်တွေ့နေတာကိုရှော့ချအဖြစ်ရှင်းနိုင်ရေးအတွက်ပြည်သူတွေအနေနဲ့ရေပိုက်တွေပိတ်ထားကြဖို့နဲ့ရေချိုးတာရှော့ချဖို့ထိုင်းဝန်ကြီးချုပ်ပရယုချန်ဥချာကအင်ကာနစ်မှာတိုက်တွန်းလိုက်ပါတယ်ထိုင်းနိုင်ငံကိုအဓိကရေပေးဝင်နေတဲ့ကြောက်ဖရားမြစ်ထဲကိုပင်လယ်ရေမြင့်တက်ပြီးစီးဝင်လာကြောင်းမြို့တော်မှာဖြန့်ဝင်နေတဲ့တောက်သုံးရေမှာဆန်းငံရေဖြစ်လာကြောင်းဘန်ကောက်ရေဖြန့်ဝေရေအာဏာပိုင်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားပါတယ်မိုးကောင်ရေရှားမှုကလာမယ့်လပိုင်းနှစ်အတွင်းပိုပြီးတော့ဆိုးရွားလာမယ်လို့ခန့်မှန်းထားပြီးမိုးကောင်ရေရှားမှုတန်ရော့ပါစီရေးအတွက်မြေအောက်ရေထုတ်ယူနိုင်ဖို့ဒေါ်လာတန်103ဆောင်ရွက်ဖို့ကိုလည်းအစိုးရကအင်္ဂါနေ့မှာသဘောတူထားတဲ့အကြောင်းထိုင်းအစိုးရပြောခွင့်ရကသတင်းထောက်တွေကိုပြောပါတယ်ထိုင်းနိုင်ငံမှာနိုဝင်ဘာလကနေ AB အထိရာသီဥတု6တွေ့လေးရှိပြီးဒီနှစ်မှာတော့ဇွန်လလောက်အထိရှိကြနိုင်တယ်လို့အနာပိုင်တို့ကပြောဆိုထားတာပါထိုင်းနိုင်ငံအလဲပိုင်းခရိုင်14ခုနဲ့အရှေ့မြောက်ပိုင်းစိုက်ပျိုးရေးဒေသတို့မှာမိုးကောင်ရေရှားဖြစ်ကြောင်းလည်းကြေညာထားပါတယ
်ဘုရင်နေမနဲ့ထိတ်တန်းရောက်တဲ့တွင်ကိုကိုကြွကြွသိန်းနဲ့မတ်သိန်းကြီးထိုက်တို့ပြောပြကြတာပါဆက်လက်ပြီးတရင်လွားတွေကိုဇက်တိုက်နားဆင်ကြပါမယ်အခုတော့အီရန်တမှုဆိုလမနီတပ်ဖြတ်ခံရပြီးတဲ့နောက်တင်းမာမှုတွေမြင့်တက်နေတဲ့အရှေ့လက်ပိုင်းဒေသတရင်တစ်ပုဒ်ကိုနားဆင်ရပါမယ်အီရန်ဘူဂျုကာဆမ်ဆိုလမနီကိုတပ်ဖြတ်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုနာကျင်ခံစားစေရမယ့်တုံ့ပြန်မှုမျိုးလှုပ်ဆောင်သွားမယ်လို့အီရန်နိုင်ငံသားဝန်ကြီးကပြောပါတယ်Iran Parliament ကလည်း American Pentagon စစ်ဌာနချုပ်ကိုအကြမ်းဖက်ဝါဒီအဖြစ်စီးရင်သွင်းသတ်မှတ်တဲ့ဥပဒေမူကြမ်းတစ်ခုကိုအတည်ပြုလိုက်ပါတယ်။ American နဲ့ Iran ကြားစစ်ဖြစ်လို့နေပါတင်းမာနေတဲ့အခြေအနေအောက်မှာ Iran နိုင်ငံဘက်ကနောက်ဆုံးပြောဆိုလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ AP သတင်းလွှာတွေကိုစုစည်းပြီးခုခုကြောကြောသိမ်းကပြောပြပေးပါမယ်ခင်ဗျာ
။ Iran ထိတ်တန့်တက်မှုကိုလုံခြုံတပ်ဖြတ်လိုက်တဲ့အပေါ်အဆုံးစွန်နာကျင်ခံစားစီရမယ့်အချိန်အခါနဲ့နေရာမျိုးမှာ Iran ဘက်က American ကိုလက်တုံ့ပြန်သွားမယ်လို့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောပါတယ်။အိုမန်နိုင်ငံသားဝန်ကြီးယူဆုဖ်ဘင်အာလာဝီနဲ့အာဖဂန်သမ္မတဟောင်းဟာမစ်ကာဇိုင်းတို့အပါအဝင်ဒေသတွင်းကပညာရှင်တွေနဲ့နိုင်ငံရေးသမားတွေတက်ရောက်တဲ့တီဟီရန်ဆွေးနွေးပွဲဖိုရမ်23ကြိမ်မြောက်အပြည်ပြည်ဆိုင်ရာပါရှန်ပင်လယ်ကွေ့ညီလာခံမှာဝန်ကြီးဇာရီဖ်ကအဲဒီလိုပြောသွားတာပါ။
အယ်ယောလာတ်မုတ်တဟီဒေجواب قاطع وحتمي
ميگان ပြည်တော်စုရဲ့တိတ်ကိုစိုးရတဲ့လောက်ရဲ့အတွက်အဆုံးစွန်ဆုံး나진칸사ရစေမယ်အချိန်ခါနဲ့နေရာမျိုးမှာခိုင်မာတဲ့တေချာပေါက်တုံ့ပြန်မှုကိုကြုံတွေ့ရမှာဖြစ်ပါတယ
်ဆိုလီမန်နီကိုလှုပ်ကြံတက်ဖြတ်လိုက်ပြီးတဲ့နောက်ဒေတာတွင်မှာအမေရိကန်ရဲ့တီရှိမှုအဆုံးတက်ဖို့အစပြုပြီဖြစ်တယ်လို့လည်းဝန်ကြီးဇာရီဖ်ကပြောပါတယ်ကုလသမဂ္ဂမှာကျင်းပမဲ့အစည်းအဝေးတွေတက်ရောက်ဖို့သူနယူးယောက်ကိုသွားဖို့ရှိတာမှာအမေရိကန်ကသူ့ကိုပြည်ဝင်ဝင်ဗီဇာထုံပေးဘူးလို့လည်းအင်္ဂါနေ့မှာပဲဝန်ကြီးဇာရီဖ်ကပြောပါတယ
်ဘခတရဝဟရှတ်ရှုနာဇင်ကီယနာဖာဘီယတ်ဦးဂျာဘာဘာကီယတ်ရဘရီမာ
အဲ့ဒီကိုတယောက်ယောက်သွားပြီးအမေရိကန်လူထုကိုအမှန်တိုင်းပြောဆိုမှာသူတို့ကြောက်လန့်နေတာကြောင့်ပါဒါပေမဲ့သူတို့သိပ်လွဲပါတယ်နယူးယောက်ကကဘာကြီးမဟုတ်ပါဘူးတီဟီရန်ကနေလည်းအမေရိကန်လူထုကိုပြောဆိုလို့ရတာကြောင့်ဒီအတိုင်းကျွန်တော်တို့လုပ်မှာပ
ါကုလသမဂ္ဂဌာနချုပ်တည်ရှိတဲ့နိုင်ငံဖြစ်တဲ့အမေရိကန်အနေနဲ့ကုလသမဂ္ဂလိုနေရာကအစည်းအဝေးတွေကိုပြည်ပတာဝန်ရှိသူတွေတက်ရောက်ဖို့ခွင့်ပြုရမှာပါဒီတော့တင်မှာပဲပန်ဒဂွန်စစ်ဌာနချုပ်နဲ့ပန်ဒဂွန်ကိုစားပြုလုပ်ကင်နေသူတွေကိုအကြမ်းဖက်ဝါဒီတွေအဖြစ်သတ်မှတ်တဲ့အရေးပေါ်ဥပဒေမူကြမ်းတစ်ခုကိုအီရန်ပါလီမန်ကအင်္ဂါနေ့မှာပဲအတည်ပြုလိုက်ပါတယ်။ဒါကြောင့်ပန်ဒဂွန်စစ်ဌာနချုပ်အပါအဝင်ဆက်ဆက်ပတ်သက်သူအားလုံးကိုအီရန်ကတံခတ်အရေးယူနိုင်တော့မှာဖြစ်ပါတယ်။အီရန်လွှတ်တော်ဥက္ကဋ္ဌအလီလေရီဂျာနီကလွှတ်တော်တွင်အခုလိုပြောသွားပါတယ
်။အမေရအော်မီရန်ဝအော်မီလောင်းနေဂျီနိုယတ်
ဘုချုကဆမ်ဆလမနီကိုလုပ်ချန်တဲ့ရာဇဝမှုအတွက်အမိတ်ပေးသူတွေနဲ့ကျူးလွန်သူတွေပင်ဒဂွန်စစ်ဌာနချုပ်သူတို့စစ်ဘက်နဲ့ဆက်ဆက်ပတ်သက်သူတွေကိုအကြမ်းဖက်ဝါဒီတွေအဖြစ်သတ်မှတ်ပါတယ်
။ ဤ ရန်လူတော်အမတ်တွေက အမေရိကန်ကြာဆုံးပါစေ မနှိမ့်နိုင်ဘူး လက်နဲ့မချဘူး လက်စားချေ လက်စားချေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ကြပါလေ။ ဤ ရန်နိုင်ငံဒေါ်လာရေးအဆောင်တက်ကိုအကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့အဖြစ်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ AB လမှာတတ်မှတ်ခဲ့တဲ့ပေါ်ဤ ရန်လူတော်ကအလားတူတုံ့ပြန်လှုပ်ဆောင်မှုရပါလေ။ဗိုလ်ချုပ်ဆိုလီမနီသေဆုံးမှုအပေါ်လက်တုံ့ပြန်မယ်လို့အီရန်တာဝန်ရှိသူတွေချင်းချောက်ပြောဆိုထားတာနဲ့အမျှအခုဥပဒေမူကြမ်းကိုဥပဒေအဖြစ်အလင်းအမြန်အတည်ပြုနိုင်ဖို့အီရန်လွှတ်တော်ကအထူးလှုပ်ထုံးလုပ်နည်းတစ်ခုနဲ့ချမှတ်လိုက်တာပါအီရန်လွှတ်တော်ရဲ့အခုဆုံးဖြတ်ချက်ထဲမှာဗိုလ်ချုပ်ဆိုလီမနီဦးဆောင်ခဲ့တဲ့ကော့စ်အထူးတပ်ဖွဲ့အတွက်ရန်ပုံငွေဒေါ်လာ224သန်းထပ်ပေးဖို့လည်းပါဝင်ပါတယ်ခင်ဗျာ
ကိုချာချာသိန်းတင်ပြတော့တာပါအခုမိနစ်ပိုင်းနောက်ဆုံးသတင်းတွေအရလဲအမေရိကန်တပ်ဖွဲ့တွေတက်ဆွဲနေတဲ့စစ်စခန်းတစ်ခုကိုအီရန်ဘက်ကအနည်းဆုံးဒုံးကျည် rocket ဆယ်စီပြစ်လွတ်လိုက်ခဲ့တယ်လို့ CNN အပါအဝင်အမေရိကန်အခြေစိုက်သတင်းဌာနတွေမှာထုတ်လွှင့်နေပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်ပြည်ထောင်စုအစိုးရတပ်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားခွဲမထွက်ရေးနဲ့တပ်တွေပေါင်းစည်းရေးကိစ္စတွေညှိနှိုင်းမရတာကြောင့်တနစ်ကြော်ကြာရှင်းမဆက်နိုင်ဖြစ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်လာရေးအတွက်အဓိကအချက်ဟာယုံကြည်မှုတည်ဆောက်ရေးဖြစ်တယ်လို့တိုင်းရင်းသားတွေဘက်ကပြောပါတယ်။အပြစ်ရသဘောတူချက်တွေအားလုံးပါဝင်လက်မှတ်ထိုးနိုင်ရေးကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲ၄ချိန်မြောက်27ရာစုပြည်လုံးညီလာခံကျင်းပနိုင်မှုအတွက်လည်းအစိုးရနဲ့အပြစ်ရလက်နက်ကိုင်အဖွဲ့တွေကြိုးပမ်းနေကြပါတယ်။အပြည့်အစုံကိုမတ်တင်ကြီးထိုက်ကတင်ပြပေးပါမယ်
။အပြည့်ရထားတဲ့လက်နက်ကိုင်စဲပွဲနဲ့အစိုးရတို့ဒီကနေ့ဗုဒ္ဓဦးနေ့မှာတနိုင်ငံလုံးအပြည့်ရသဘောတူညီချက်ပူးရွှဲအကောင့်ထဲဖော်ရေးကိုဆွေးနွေးကြပါမယ်။ GICM လို့ခေါ်တဲ့ဒီဆွေးနွေးပွဲမှာတော့27ရာစုပင်လုံးညီလာခံကျင်းပဖို့ဒီညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေကိုညှိကြမှာပါ။အပြည့်ရတိုင်းရင်သားလက်နက်ကိုင်စဲပွဲရဲ့ဥဆောင်အဖွဲ့ယာယီဥက္ကဋ္ဌရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့ဒီနှစ်ထဲ27ရာစုပင်လုံးညီလာခံကျင့်ပဖို့ရည်မှန်းထားတဲ့အကြောင်းပြောပါတယ
်။အကောင်နဲ့ချဲ့နစ်ဒဲတော့ဒီထောင်စုညီချဲ့ရဲ့ညီလာခံတဲ့ညီရာစုပြီးတော့သံဃာအစီအဝေးကိုယင်ပါပါနိုင်ရေကျိုးပန်းချောင်ရော့လာမှာဖြစ်ပါတယ်
။တနှစ်ကျော်ကြာရှင်းမဆက်နိုင်ဖြစ်နေတဲ့ငင်းချမ်းရေးဆွေးနွေးပွဲဒီမှာတိုးတက်ဖြစ်ထွန်းမှုရဖို့ကနှစ်ဖက်ကြားယုံကြည်မှုတည်ဆောက်ရေးဖြစ်တယ်လို့ထောက်ပြသူကတော့ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကိုစားပြု1990ရွေးကောက်ပွဲကလွှတ်တော်အမှအဖြစ်ရွေးချယ်ခံရသူစိုင်းဝင်းဖေဖြစ်ပါတယ်
။ဒီနေ့စမှာရောက်နေတဲ့ဒုက္ခတွေပြောင်းနေရေးအခုတော့သူတို့ရွာသူတို့ရွာသူတို့ရွာပြန်နိုင်ရေးသူတို့ရွာသူတို့ရွာမှာရှိနေတဲ့မိုင်းတွေရှင်းထုတ်ရေးသာသဖြင့်ပေါ့နော်သေးစိတ်ကြီးအများကြီးလုပ်เสียရှိပါတယ်ခင်ဗျအဲ့ဒါမျိုးတွေလုပ်နိုင်မယ်ဆိုလို့ရှိရင်တိုင်းပြည်ကလည်းအများကြီးအကျိုးရှိမယ်သူတို့ဟိုကျွန်တော်တို့ဒီမျိုးစုတွေကြားထဲမှာလည်းပဲဘုံအစိုးရနဲ့အများကြီးပြည်လည်မှုရလာမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျတနိုင်ငံလုံးငြိမ်းချမ်းရေးစတင်ညှိနှိုင်းမှုတွေအတွင်းတက်မတော်ဘက်ကလက်ရောပေးခဲ့ပြီးမယ်လေနောက်ပိုင်းမှာလက်နက်ကင်အဖွဲ့တွေပိုပြီးနေမြေချက်လာတာမျိုးလက်နက်ကင်အဖွဲ့တွေပေါ်လာတာမျိုးတွေကိုလည်းစစ်တပ်ဘက်ကမကြာခဏဆိုသလိုထောက်ပြနေတာပါဒီအချိန်မှာတက်မတော်ဘက်ကတိုင်းရင်းသားလက်နက်ကင်တွေအပေါ်စိတ်ချယုံကြည်မှုပိုပြီးတော့ခိုင်မာလာစေဖို့အခြေအနေရောရှိပါသလား
လက်နက်ကင်မှာပဲလူလိုသူလိုစကားပြောချင်းခံရတယ်ဆိုတော့အတွေးခေါ်ကဝင်သွားကြပြီလေဗျာအဲ့ဒီခါကျတော့လည်းနဲ့ကံတမျိုးကြီးတမျိုးပေါ်လာတော့တာပေါ့ဒီမိုကရေစီအခွင့်အရေးလူမျိုးစုအခွင့်အရေးနော် collective rights တွေရဖို့အတွက်ကြိုးစားတဲ့နေရာမှာငင်းကြနဲ့လမ်းပေါက်များဖွင့်ထားတဲ့လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA စာချုပ်လက်မှတ်ထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့ KNU နောက်မွန်ပြည်သက်ပါတီ MNSP တို့နဲ့တက်မတော်ကြားလက်တလောစစ်ရေးပြည်ပခရှိနေပါတယ်တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေအဖြစ်နဲ့ငင်းချမ်းရေးဆွေးနွေးပွဲမတက်နိုင်သေးတဲ့လက်ရှိစစ်ရေးတင်းမာနေတဲ့ရခိုင်လက်နက်ကိုင်တပ် AA တောင်ပလောင်လက်နက်ကိုင်တပ် TNLA ကိုကံလက်နက်ကိုင်တပ် MNDAA တို့ရဲ့အလားအလာကလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင
်။မတ်တင်ခိတိုက်တင်ပြတော့တာပါ။ထိုင်းနိုင်ငံရဲ့ကိုတရားမဝင်ရောက်မှုအလုပ်နေရာမတူတာတွေအထောက်ထားမခိုင်လွန်တာတွေကြောင့်မြန်မာနိုင်ငံသား60ကိုကော့တောင်ယူရောင်းကိကနေပြည်နယ်တန်ပေးခဲ့ပါတယ်ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့ဗီဇာတက်တန်းရှိနေတဲ့မြန်မာရွှေပြောင်းလူသမားစနစ်ဦးလည်းပါဝင်ပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထ ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူတွေနဲ့တရားဝင်ဝင်ရောက်ပြီးမှအလုပ်နေရမတူတာအလုပ်ရှင်မတူတာတွေကိုထိုင်းရနာပိုင်တွေကဖမ်းဆီးပြီးတရားရုံးတင်ပြီးတဲ့နောက်နေဆက်ကနေရရင်းကိုပြန်ပို့ခဲ့တာပါကော့တောင်းမြို့မှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရွှေပြောင်းလူသမားပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကတော့ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့အလုပ်သမား12ဦးပါဝင်တယ်လို့ပြောပါတယ်
ဟိုဟာယောက်ျားလေးက53ယောက်မိန်းကလေးက9ယောက်စုစုပေါင်း60ပေါ့60ထဲမှာမှဒီချုံဖုံကအလုပ်သမားအရေးပြီးခဲ့တဲ့နှစ်က MOU နဲ့ဝင်လာတဲ့12ယောက်အုပ်စုကအဲသူတို့ပညာဆောက်လုပ်ရေးမှာလုပ်တယ်ပြီးလို့ရှိရင်ဒီဆောက်လုပ်ရေးကသူတို့အလုပ်မပေးနိုင်ဘူးဆိုပြီးတော့သူတို့သဘောနဲ့သူတို့ဒီလိုမျိုးထပ်သက်စရုပ်ပြောင်းလိုက်တာပေါ့နော်ပြောင်းရင်တော့လှုပ်လှုပ်တဲ့ချိန်မှာ3လကျော်ကျော်4လလောက်ရှိပြီဒီချိန်မှာတထေးကသူတို့ကိုဝတ်ပမဲနဲ့ပြန်ပြောင်းပေးမယ်ဆိုပြီးတော့သူတို့ခေါ်ပြီးလှုပ်လှုပ်ခိုင်းတာတော့လက်စားတော့ရတယ်လို့ပြောတယ်ဒါပေမဲ့တခုရှိတာသူတို့ရဲ့လှုပ်အပ်ခါတွေကဖြတ်ထားတာ15,000ရှိသွားပြီလေအခုမှဖမ်းမိခင်လေဖမ်းမိတဲ့ချိန်ကြီးပေါ့အဲအဲ့ဒါဖမ်းမိပြီးတော့သူတို့တရားရုပ်ထဲမှာကတော့အလုံငန်းခွင့်မတူတဲ့ကိစ္စတခုရယ်လှုပ်ရှင်မတူတာတခုရယ်တရားရုပ်ကသူတို့ပြင်းနေတယ်ရောအမိတ်ချရောမွေးတယ်မှာသူတို့ထိပါတယ်ဒီနေ့12ယောက်ပြတ်ပါတာ
အထက်သားဆက်ယုံကအလုပ်ရှင်ကတတိလွဲပြောင်းစာဆိုင်ရက်စာတန်းတွေကိုလုတ်ပေးမယ်လို့ပြောပြီးမြမအလုပ်သမားတွေထံကနေငွေကြေးကောက်ခံထားပြီးမှမလုတ်ပေးတာကြောင့်အလုပ်သမားတွေဖမ်းခံရပြီးပြည်တင်တန်ပေးတာခံရတာမျိုးအများကြီးနဲ့နာကြောင့်ဦးမိုးဝေကဆက်ပြောပြပါတယ်
။ပြန်ပို့တာလည်းအခုဆိုရင်ဒီလုပ်သမားတွေတော်တော်လေးနဲ့နာတယ်။ချို့ဆိုရင်ဗီဇာတွေပတ်စပို့တွေအားလုံးစုံရှိရင်ဒါနဲ့အခုနည်းနည်းစာသွားလို့မရတော့ဘူး။ဝတ်ပမဲလည်းအားလုံးစုံအဲ့လိုမျိုးတွေပေါ့။အခောက်တိုင်းလုတ်လို့ပါတယ်နဲ့ဒီကိစ္စက
အလုပ်သမားတွေဟာနိုင်ငံကူးလက်မှတ်နဲ့အထောက်ထားပြည်စုံရဲ့သားနဲ့အလုပ်ရှင်ဘက်ကအလုပ်လွှဲပြောင်းပေးတာတွေမလုပ်ပေးဘဲချွေးရမှုတွေရှိတာကြောင့်နှစ်နှစ်အထိပြည်နေတန်ပေးခံရတာပါဒီအတွက်နှစ်နိုင်ငံကတာဝန်ရှိသူတွေဟာဒီပြဿနာတွေကိုသုံးသပ်ဖို့လိုတဲ့အကြောင်းကော့တောင်းမြို့ကအလုပ်သမားပညာပေးရေးစင်တာဖွင့်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတွေကပြောဆိုသွားပါတယ
်မအေးမှာထိုင်းနိုင်ငံနဲ့သတင်းပေးပို့ထားတာပါကမ္ဘာပြည်သက်သက်မောင်းများစွာကြည့်ရှုအားပေးကြတဲ့ America's Got Talent 2020ပြည်နှစ်ပြိုင်ပွဲမှာမြန်မာလူငယ်အနုပညာဖွဲ့အဖြစ်ပထမဆုံးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Junior Creative အဖွဲ့ဟာ The Champion Season 2 Quarter Finals အဆင့်ထိရောက်ရှိခဲ့ပါတယ်။ January 6ရက်နေ့ကရုပ်သံရော Social Media တွေကနေ The Champion Season 2ကိုထုတ်လွှင့်ပြသခဲ့ရမှာစစ်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ကလေးတွေရဲ့အခြေအနေကို Junior Creative အဖွဲ့ကသတိဖော်ပြသတဲ့အပေါ်လူများနှစ်ချိုက်အားပေးခဲ့ကြပါတယ်။သူတို့ရဲ့ပြိုင်ပွဲအတွေ့အကြုံတွေကိုအဖွဲ့မန်နေဂျာဖြစ်တဲ့ကိုကျော်စီသူထွန်းကိုမှတ်အေးအင်ဂျင်နိုင်ကဆက်သွယ်မြေမြန်ရမှာသူကအခုလို့စပြောပါတယ်ခင်ဗျာ
ကြံမော်ရဆာကျွန်တော်တို့ကဒီအစပိုင်းမှာပေါ့ producer ရရွေးချယ်ခေါ်ယူပြီးတော့မှာပေါ့ဒီ semi final မတိုင်ခင်အပိုင်းမှာဒီ jazz ရဲ့အရှိမှာကျွန်တော်တို့ performance ကို live perform လုပ်ရပါပေါ့အရှိမှာကျတော့ဒီ producer နဲ့အများကြီး performance တွေအကြောင်းသွေးနေပြီးပြင်ဆင်ထားရတယ်ပေါ့ဆိုတော့ကိုယ်ရေလုံးချင်တဲ့ idea နဲ့သူတို့ network ဘက်ကပြလို့ရတဲ့ဒီအနေထားရင်လည်းအချင်းချင်းညှိနှိုင်းကြပါပေါ့
ကြံမော်အစစ်စင်ဝင်ခဲ့ရတဲ့အချိန်ကတော့ဘယ်လောက်လောက်ကြာခဲ့လဲရှင်
ချင်းရကြတော့ဒီကျွန်တော်တို့မနှစ်2019ပေါ့ဒီစပြီးတော့ကန်းလှမ်းတာကြဒီမေလောက်ကလေးကစပြီးကန်းလှမ်းတော့အဲ့ကလေးကစပြီးတော့ပြင်နေရတာပေါ့နောက်လျှောက်ပေါ့ performance တွေအတွက်ပေါ့နောက်ဆုံး final အထိကိုအကုန်လုံးကကြိုးပြီးပြင်သွားရတယ်ပေါ့
အဲ့တော့အလုံးအဖွဲ့ဝင်ဘယ်နှစ်ယောက်လောက်ဟိုရှင်ပြိုင်ခဲ့ပြီးတော့အဲ့ဒီအတွက်ကောဟိုရှင်ပြိုင်ရတဲ့အတွေ့အကြုံပေါ့နော်ကျမတို့လည်းကြည့်ရပါတယ်အရန်ကိုမြန်မာလူငယ်တွေလည်းအရန်ဂုဏ်ယူကြတယ်ပေါ့နော်အဲ့မှလည်းမျက်ရည်ကျပြီးတော့ဟိုတကယ်လဲဟိုဘယ်လိုပြောမလဲစိတ်လှုပ်ရှားစရာတွေကျမတို့တွေ့ခဲ့ရပါတယ်အဲ့တော့အဲ့ဒီပြိုင်ပွဲဝင်ရတဲ့အချိန်ဤနောက်ပြီးတော့အဲ့မှ judge တွေတကယ်နာမည်ကြီး judge တွေကကိုယ့်ရဲ့တင်ဆက်မှုကိုသူတို့မှတ်ချက်ပေးတဲ့အဲစကားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားရလဲရှင
်ဒီကပေးချင်တဲ့ message ကိုလည်းဒီတကဘာလုံးကတီးခွင့်ရပါပေါ့ message ကကျတော့ကျွန်တော်ကဒီစပွဲတွေရဲ့ပဋိပက္ခတွေရဲ့ကြားပေါ့ဒီအပြင်ကင်းစင်တဲ့ကလေးငယ်တွေအကုန်လုံးဖြည့်ဖြည့်လုပ်တဲ့ performance တွေတခုပေါ့ message လေးရလဲအဲ deep message တွေတခုပေါ့အဲ့ဒါကိုရှားပြခွင့်ရတဲ့အတွက်လည်းအရန်ဝမ်းပါတယ်မြန်မာပြည်ပေါ့ဒီအဖွဲ့အနေနဲ့ကကြတော့ဒီ American Got Talent စင်ပေါ်မှာပေါ့မြန်မာနိုင်ငံနေပထမဆုံးသွားရောက်ပြီးတော့ရှင်ပြိုင်ခဲ့ရတဲ့အဖွဲ့ဖြစ်တဲ့အတွက်လည်းအရန်ကုန်ပြီလေနောက်မြန်မာပြည်မှာဒီလိုအားပေးတဲ့လူတွေရှိရောလဲအရန်ကိုဝမ်းသာတယ်ပေါ့မြန်မာပြည်ရယ်မဟုတ်ပါဘူးဒီနေ့ဆိုလို့ရှိရင်တွေ့ရတကဘာလုံးကဒီ social media တွေမှာပါအားပေးတဲ့စကားတွေရေးပေးတာတွေ့ရပေါ့အဲ့တော့အရန်ဝမ်းသာတယ်ရှင်းနေတယ်ပေါ့တကယ် performance အတွက်ပြင်ဆင်ခဲ့ရရုံနဲ့တယ်လည်းစအဲ့နောက်ဒိုင်းနေရလဲကောင်းတဲ့ feedback တွေပေးတယ်အထူးသဖြင့်ပေါ့ Simon ပေါ့ Simon ဆိုလို့ရှိရင်ပုံမှန်ဆိုလို့ရှိရင်အရန်ကြက်တဲ့ဒိုင်းတယောက်ပေါ့ဒါပေမဲ့ဒီကျွန်တော် performance ပေါ့အရန်ဒီသူ့အနေနဲ့ဒီစိုက်တယ်ပေါ့မတက်ရက်ပြီးတော့လက်ခုပ်ပြီး standing ovation လည်းရတယ်နောက် two thumbs up လည်းပေးရဆိုတော့ဒါတော့ရှင်းနေမြေပေါ့နောက်ဆက်ပြီးလုပ်သွားမယ်အဖွဲ့ရဲ့ဒီ နောက်ပိုင်းလုပ်မဲ့ performance တွေအတွက်လည်းအရင်အဖြစ်စီပါတယ်ဟုတ်
မြန်မာနိုင်ငံရဲ့စစ်ဒုက္ခပေါ့နော်စစ်ပွဲတွေရဲ့ဒုက္ခပဋိပက္ခကိုရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြဖို့ဒီစိတ်ကူးရဲ့နောက်ပြီးတော့ဒါမျိုးကိုအဲ့လိုတင်ဆက်နိုင်ဖို့ပေါ့နော်ဟိုဘလို့ဖန်တီးခဲ့ရလဲရှင
်ဒီ performance ကပေါ့မြန်မာနိုင်ငံတစ်ခုတည်းမဟုတ်ပါဘူးတကဘာလုံးမှာဖြစ်ပြနေဒီပဋိပက္ခရဲ့အကောင်လုံးကလေးငယ်အကောင်လုံးကိုစားတွေ့ရပေါ့သူရီလင်းကဘလို့ inspire ရပါလဲဆိုတော့ true story လေးတစ်ခုပါပေါ့ကျွန်တော်ဒီ volunteer လုပ်တဲ့ခီးစဉ်တစ်ခုမှာဒီ research လုပ်တဲ့ခီးစဉ်လေးတစ်ခုမှာဒီလိုတကယ်ပြည်ပခါကြီးကမှနေခဲ့ရတဲ့ဒီလူငယ်တွေရှေ့ကနေပြီးတော့ကြားလာတဲ့စကားသံတွေနောက်ခန်းစားချက်တွေကိုပေါင်းစပ်ပြီးတော့လုပ်ခဲ့တဲ့ performance တွေပါဒီဟာမြန်မာနိုင်ငံတစ်ခုတည်းကိုပြကျင်တာမဟုတ်ပါတကဘာလုံးမှရှိရဲ့အကြောင်းအရာအကုန်လုံးကိုစားပြုကျင်တာပါမြန်မာနိုင်ငံလည်းမဟုတ်ပါဘူ
းမြန်မာနိုင်ငံမှာရောအဲ့လိုမျိုးဖန်တီးမှုတွေအမှုပညာဖန်တီးမှုတွေလူငယ်တွေအတွက်အခွင့်အလမ်းနေရာရောဘယ်လောက်ထိရှိနေလဲရှင
်မြန်မာနိုင်ငံမှာအမှုပညာဖန်တီးခွင့်နေရာတော့ကျွန်တော်တို့အနေနဲ့ကြိုးဆုံနိုင်တဲ့နေရာမှာတော့မရှိနေမှာပေါ့တကယ်ဒီပံ့ပိုးမှုကောင်းကောင်းမရပတ်မမှုကငွေကြေးအချက်ကနောက်ပြီးတော့ဒီ motivation ပိုင်းနေပေါ့ကောင်းကောင်းမမရလူငယ်တွေအတွက်ဆိုလို့ရှိရင်တော့တော်တော်လေးချက်ခဲတယ်နောက်ဒီ performance တွေပါရင်အတွက်ပြင်ဆင်လို့ရှိရင်လည်းဥပမာဒီအဖွဲ့ဆိုလို့ရှိရင် shadow dance လုပ်ရတယ် shadow dance ကလည်းမြန်မာနိုင်ငံမှာဒီကျွန်တော်တို့အနေနဲ့တစ်ခုသေးတော့ shadow dance အဖွဲ့ပေါ့အဲ့တော့ကြောင့်တချို့ပစ္စည်းတွေပေါ့ material သုံးတဲ့ပစ္စည်းတွေနောက်ပြီးတော့တချို့ technique တွေဆိုလို့ရှိရင်ကိုယ့်ဘာသာကိုလိုက်ပြီးတော့ဒီ online ကတခြားနိုင်ငံတွေကဒီ shadow dance အဖွဲ့တွေကနေပြီးတော့လိုက်ပြီးလေ့လာရတယ်နောက်တချို့ပစ္စည်းဆိုလို့ရှိရင်လည်းခက်ခက်ခဲခဲကိုရှာရတယ်ပေါ့ဒီနိုင်ငံမှာဒီလိုမရှိသေးတာမပြဘူးသေးတာအလုပ်ရတဲ့အတွက်အရင်ရှင်းရတယ်ဒီလိုပဲတခြားဒီလူကြီးညမှာမဟုတ်ပါဘူးတခြားဘလိုကန်တော့မျိုးလုပ်ငယ်လူငယ်တွေကလည်းဒီလိုမျိုးတခုခုဆက်လုပ်မယ်ဆိုတော့အခက်အခဲအများကြီးရှိပါတယ်ဟုတ်
အဲ့တော့အခု junior creative အဖွဲ့အနေနဲ့ရောဘာဆက်လုပ်ဖို့ရှိလဲရှင
်အကနဲ့ပတ်သက်ပြီးတော့တခြားအတဝါဒနာပိုင်းလူငယ်ရှိလို့ဒီလိုပြန်ပြီး knowledge sharing experience sharing နဲ့ workshop လေးလုပ်ပြီးတော့ဒီလိုအများကြီးလူကူညီပံ့ပိုးပေးသွားဖို့ရှိပါတယ်လို့
မအင်ဂျင်နီဆက်သွယ်မေးမြန်းထားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမအီတန်စင်ကကောက်နှုတ်တင်ပြပေးထားပါတယ်ခင်ဗ
ျလူခွေချိုးဖောက်မှုနဲ့မြန်မာယဉ်ကျေးမှုအမွေးနေဒေသတွေကိုအလေသွားတာဒီကိစ္စနှစ်ခုကလုံးဝဆက်ဆက်လို့မရတဲ့အရာနှစ်ခုလားဆိုတဲ့ကောင်းစင်နဲ့ Netherly PSN ရေးသားထားတဲ့ဆောင်းပါးကို newmandala.org မှာဖတ်ရပါတယ်လူတောင်းနဲ့ချီအုံအိမ်ဆုံးခွာထွက်ပြေးနေရတဲ့လူနေစုတွေပေါ်မှာနှိပ်စက်မှုတွေရှိနေတဲ့မြန်မာနိုင်ငံကရှေးဟောင်းယဉ်ကျေးမှုအမွေနဲ့ဒေသတွေစီကိုတွားလည်ဖို့ကောင်းပါမလားလို့ကမ္ဘာခီးသွားတွေတွေးနေပါလိမ့်မယ်လို့ဆောင်းပါးရှင်ကဆွေးနွေးထားပါတယ်။2019မှာဗကန်မျိုးကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO စည်ရင်းဝင်ဖြစ်သွားတဲ့အတွက်ခီးသွားတွေပုံများလာမယ်လို့ခန့်မှန်းခဲ့ပေမဲ့လက်တွေမှာတော့2019ခုနှစ်အတွင်းရေကုန်နဲ့ဗကန်ကိုလာလေသူဥယျာဉ်80ရာခိုင်နှုန်းထိကျဆင်းသွားတာကိုဒေသခံတွေရဲ့အပြောအရသိရတယ်လို့ဖော်ပြထားပါတယ်လူခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုသွားမလဲတော့ဘူးဆိုပြီးတော့သပိတ်မှောက်ဆန္ဒမပြခြင်းဘူးလို့လည်းဆိုပါတယ်ဒီလိုလုပ်ရင်ဒေသခံတွေရဲ့ဝင်ငွေကိုထိခိုက်နိုင်တဲ့အကြောင်းအကျိုးထက်အပြစ်များမယ်ဆိုပြီးတော့လည်းရေးသားထားတာပါလူမျိုးစုံဘာသာစုံမျိုးနွယ်စုံတို့ရဲ့ယဉ်ကျေးမှုစုံရဲဖြစ်တဲ့ဗကန်ကိုသွားလည်ပြီးတော့မြန်မာနိုင်ငံရဲ့ရှုပ်ထွေးတဲ့တမိုင်းကြောင်စာရတွေကိုလေ့လာရင်းနဲ့ဒေသခံတွေရဲ့ဝင်ငွေကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးကဏ္ဍတွေမှာကျင့်ဝတ်နဲ့ညီတဲ့ခီးသွားလုပ်ငန်းကအကျိုးပြုနိုင်တယ်လို့လည်းထောက်ပြထားတာကိုဖတ်ရပါတယ်ရှင်မြန်မာနိုင်ငံတွင် Asia Optical Company တိုးချေဆွဲခေါင်းစဉ်နဲ့ Sammy Huang နဲ့ Adam Huang တို့ရေးသားထားတဲ့ဆောင်းပါးကိုတော့ digitimes.com မှာဖတ်ရပါတယ်။တရုတ်နဲ့ American ကြားကုန်သွယ်စစ်ပွဲဖြစ်ပွားပြီးတော့တရုတ်ကွန်ပစီရေပေါ်မှာ American ကအခွန်တိုးကောက်လာတဲ့နောက်ပိုင်းတရုတ်ဈေးကွက်ကလည်းမြန်မာဈေးကွက်ဘက်ကို Asia Optical Company ပြောင်းရွှေ့တော့မယ့်အကြောင်းကုမ္ပဏီကြီးကဲ Robert Lai ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။အကောင်စားစမတ်ဖုန်းတွေမှာသုံးတဲ့အနည်းကပ် zoom ဆွဲလို့ရတဲ့ဖန်နဲ့ plastic အရော်ကင်မရာ lens manblue တွေပုံရိပ်တူနည်းပညာ VIPC တွေမှာသုံးတဲ့ကင်မရာ lens manblue တွေနဲ့မော်တော်ကားကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့ကားတွေမှာသုံးတဲ့ကင်မရာအတွက် manblue တွေကိုလည်း Asia Optical ကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။လုံခြုံရေးစောင့်ကြည့်ကင်မရာတွေနဲ့ online ကနေတဆင့်ချိတ်ဆက်ပြီးတော့အမိန်ပေးခိုင်းစီနိုင်တဲ့အစစ်မြင့်အိမ်သုံးပစ္စည်းတွေကကင်မရာတွေအတွက်လိုအပ်တဲ့ manblue တွေရောင်းချမှုကနေပြီးတော့2020ခုနှစ်အတွင်းမှာတစ်လကိုဒေါ်လာ200,000ကျွဲဝင်ငွေရလိုက်မယ်လို့လည်းခန့်မှန်းထားတဲ့အကြောင်းကိုကဖော်ပြထားတာကိုဖတ်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ် PP ချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တော်ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမနက် 9:00 အထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line လက်မီတာ 190 kHz 1509 ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စစ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရကဏ္ဍမှာအခုလိုကြားကြရပါမယ်
။ကျောင်းတွေမှာအထူးသဖြင့်တက္ကသိုလ်တွေမှာကသူတွေညာနဲ့ပတ်သက်ရင်အရန်ဖွံ့ဖြိုးမှုနေပါတယ်။ကျားကျမားကိုရံ
ပညာလင်းပြင်းမြန်မာသူတေသနာဖောင်ဒေးရှင်းကစီမံကိန်းအရာရှိအေးလက်ထွန်းရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြရပါမှာအခုတော့မြန်မာနိုင်ငံကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားရေးရာမူဝါဒကိစ္စကိုကိုသားညင်ဦးဘတိုက်ရိုက်လေလိုင်းအစီအစဉ်မှာပင်တိုင်းဆွေးနွေးမေးမြန်းတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယအန်ဒီပါတီရဲ့တိုင်းသားရေးဆိုင်ရာမူဝါဒကိစ္စပါအာနာယအန်ဒီပါတီကဒီမကြခင်ရပိုင်းကပဲတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းပါတယ်အန်ဒီပါတီအနေနဲ့ဒီရှမ်းလိုရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုနောက်ပိုင်းမှာကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့ဒီလာမယ့်အခုနှစ်ပေါ့နော်2020ရွေးကောက်ပွဲမှာအတော်လေးကိုခက်ခဲခဲရှင်ပြန်ရမယ့်အခြေအနေမျိုးမှာဒီလိုမျိုးဘဟုတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တာပါဒါကြောင့်မလို့ဒီအန်ဒီပါတီရဲ့ဒီတိုင်းသားရေးရာမူဝါဒနဲ့ပတ်သက်လို့ကျွန်တော်တို့ကိုစီစမှာဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒါချုပ်ဖြစ်ပါတယ်ဦးသက်စင်ပါနောက်တူကတော့ဒီနိုင်ငံရေးလေးလာသုံးသပ်သူလည်းဖြစ်ပါတယ်ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားကြီးလည်းဖြစ်ပါတယ်အရင်ပြည်သူ့စစ်တော်ကုစလေဟောင်းလည်းဖြစ်ပါတယ်ဦးရဲထွန်းဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေးလိုက်ပေါ်မှာရှိပါတယ်ကျွန်တော်ကိုသက်စင်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုသက်စင်ကြားရမယ်ထင်ပါတယ်ခင်ဗျကျွန်တော်အရင်ဆုံးပေါ့ဒီ NLD ပါတီကခုနကမကြခင်ရပ်ပိုင်းကပဲကိုသက်စင်တို့တွေ့ပြမှာပါဒီဘူတိုင်းသားကြီးကကော်မတီဆိုပြီးဖွဲ့လိုက်ပါတယ်ဆိုလိုတာကဒီလာမယ့်2020ရွေးကောက်ပွဲအတွက်အခင်းကျင်းအတွက်ပြင်ဆင်ကောင်းလဲပြင်ဆင်တဲ့လက္ခဏာဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်တာတွေလည်းရှိပါတယ်ခင်ဗျာအဲ့တော့လက်ရှိအဲတိုင်းသားတွေနဲ့အခုလိုမျိုးဒီတကယ်တမ်းပြော NLD အာနာယပါတီနဲ့ဒီဟိုလုံးနဲ့ကမတူဘဲနဲ့ပို့ပြီးတော့ကိုယ်လဲလဲတွေဖြစ်လာတဲ့အချိန်ဒီမှာဒီတိုင်းသားကြီးကကော်မတီဆိုပြီးတော့ဖွဲ့လိုက်တာကတကယ်ပဲ NLD ပါတီအတွက်တိုင်းသားတွေရဲ့ထောက်ခံမှုတိုင်းသားနယ်ပယ်ရဲ့ထောက်ခံမှုရလာမယ်လို့ထင်ပါလားခင်ဗျာအရင်ဆုံးမေးချင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒီနေ့တို့တော့ကြိုးကျင်လာတော့ဒီကဲကျွန်တော်တို့ဒီ NLD ပါတီပေါ့နော် NLD ပါတီရဲ့ဖက်ကင်1988ခုနှစ်နောက်ပိုင်းကစပြီးတော့ဒီတိုင်းရင်းသားတွေကဂေါန်းသန်းစုကြည်ဦးဆောင်တဲ့ဒီ1990မတိုင်ခင်ရွေးကောက်ပွဲမတိုင်ခင်မှာပါတီဖွဲ့တွေက NLD ပါတီကိုဝင်ရောက်ခဲ့တာပါဒါကျွန်တော်တို့တိုင်းရင်းသားတွေနဲ့ NLD ပါတီကပူးပေါင်းပြီးတော့ဆက်အနာချင်းဆက်နစ်ကိုပေါ့နော်ဒီတိုင်းချုပ်ညောင်းလုပ်ခဲ့တော့ဆိုပြီးတော့သူကဦးတည်ခဲ့ပါတယ်ဦးတည်ခဲ့ပြီးအဲ့ရနောက်ပိုင်းမှာတော့ကျွန်တော်2005ရွေးကောက်ပွဲမှာအင်ဒီပါတီကတိုင်းတိုင်းနဲ့ဆက်ဆိုင်အဲ့နောက်ပိုင်းမှာတိုင်းတိုင်းဆက်ဆိုင်ကြီးကဟိုပြားခဲ့တာပေါ့နော်အဓိကပြောရလို့ရှိရင်တော့ကျွန်တော်တို့ရှမ်းပြည်နယ်မှာအစိုးရဖွဲ့စည်းနေပတ်သက်ပြီးတော့တော့ကောင်းနောက်တစ်ခုကရခိုင်ပြည်နယ်မှာလည်းအလိုပဲပေါ့နော်ရခိုင်ပြည်နယ်အစိုးရဖွဲ့စည်းနေတော့ကောင်းတိနှိုင်းမှုအောင်မြင်မယ်နဲ့တိနှိုင်းမှုမရှိဘဲနဲ့တပတ်သက်အစိုးရဖွဲ့စည်းရကြအောင်အဲ့ရနေပြီးဆက်ဆိုင်ကြီးပြားခဲ့တာပေါ့ဥပမာဖုန်းချင်းနေပြောရမယ်ဆိုလို့ရှိရင်တော့အင်ဒီပါတီကဒီတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီနေ့ဟောက်မစရဘဘမှာတိုင်းလိုက်နေပတ်သက်ပြီးတော့ဒီလိုမျိုးဟိုနေပါတော့မေဆန်ကနေနေထိုင်ပြီးတော့လောက်ကင်ဖို့အစီအစဉ်မရှိဘူးဆိုပြီးတော့ NLD ပါတီကောင်းလည်းချစ်ဖို့ကိုပြောခဲ့ပါတယ်အဲ့ပြောပြီးတော့ဘယ်သိမကြောက်ဘူးဒီတိုင်းလိုက်နေပတ်သက်ပြီးတော့ဒီတိုင်းသားကြီးရကွန်ပီဖွဲ့တယ်ဆိုတော့ပြောရလို့ရှင်တော့ဗျာတကယ်တမ်းလုတ်တင်တာကတိုင်းသားတွေနဲ့မဟာမိတ်တကယ်တမ်းပြောရရင်လည်းဖောင်းဖို့90ခုနှစ်ကရဆပြီးတော့တိုင်းလိုက်နေမဟာမိတ်ဖြစ်ခဲ့တယ်အဲ့မဟာမိတ်ကိုဆက်ပြီးတော့ဟိုအကောင့်တွေပေါ်သွားမယ်မဟာမိတ်များများကောင်းတဲ့ပေါ်သွားလာတယ်ရင်ကျွန်တော်တို့ကကျွန်တော်လက်ရှိရှိနေတဲ့ဟိုနေပေါ့နော်ဒီ2008ခြေကံဥပဒေမှာဟိုလည်းကျွန်တော်ပြင်ဆင်ဖို့အခွင့်အရေးရလာနိုင်တယ်ကျွန်တော်လိုချင်နေတဲ့ဒီလူပြေလုံးလိုချင်နေတဲ့စစ်အာဏာရှင်စနစ်တွေထုတ်ပြန်နိုင်မှာပေါ့ဘာလို့မဟုတ်ဘဲနဲ့တိုင်းသားတွေကိုပြစ်တယ်ပြီးတော့တကူတော်ပွားမယ်ဆိုလို့ရှင်တော့ဒါမဖြစ်နိုင်ဘူးနောက်တစ်ခုကတကူတော်တော့ဖို့လည်းဒီခေါင်းထဲမှာရုပ်ောက်ပွဲမှာတကူတော်တော့ဖို့လည်းဆုံးဖြတ်ပြီးမှအခုလိုမျိုးတိုင်းသားကြီးကကုမ္ပဏီဖွဲ့ရဆိုတာကဘာတိတ်တယ်လဲဘာလို့ချင်တာလဲအဲ့ဒါဘာလို့ရလာမလဲဆိုတော့ကျွန်တော်ဆုံးကြည့်ရမှာပါကျွန်တော်တော့သိပ်မထင်ဘူးကြ
ဟုတ်ကဲ့လက်ရှိ NLD ကတွားနေတဲ့ဒ ီပေါ်စီမူဝါဒတွေနဲ့ပတ်သက်လို့ပေါ့နော်အထူးဖြင့်ရွေးကောက်ပွဲမှာပတ်သက်ပြီးတော့တိုင်းဒေသကြီးနဲ့ညှိမလားဆိုပြီးတော့သတင်းဌာနတွေကမေးမြန်းတဲ့ခါမှာတော့ဒေါက်တာမြွညွတ်ကဒါကဒီကော်မတီကဒါတိုင်းဒေသကြီးနဲ့ရွေးကောက်ပွဲမှာညှိဖို့တော့မဟုတ်ဘူးပေါ့နော်အဓိကတော့တိုင်းဒေသကြီးရာနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့တကယ်ပဲ NLD ပါတီရဲ့မူဝါဒထဲမှာတိုင်းဒေသကြီးရာတိုင်းဒေသကျိုးစည်းဝါးတွေနဲ့ပတ်သက်ပြီးတော့ဆောင်ကျဉ်ပေးနိုင်တဲ့မူဝါဒမျိုးတွေရောရှိပါလား
တော့ဆောက်ရတော့ဗျာသူရဲ့ဒီပေါ် NLD ပါတီ2005ရွေးကောက်ပွဲဝင်တဲ့အချိန်ကစပြီးတော့ဒီနေ့အချိန်ထိတိုင်းဒေသအနေနဲ့ပတ်သက်တဲ့เนาะဟိုအခုနိုင်မှုဆောင်ရွက်မှုကတော့ဒီအောင်ရှိခဲ့ပါဘူးအဓိကအပြင်ပြောရမယ်ဆိုလို့ရှင်တော့2008အချိန်ကဥပဒေပြင်ဆင်ရေးဆိုရဲအကွန်ပီခွဲတယ်55ကွန်ပီရနေပြီးတော့ပြင်တဲ့အချိန်ကဥပဒေပြင်ဆင်ရေးဥပဒေမှာဆိုလို့ရှင်အဲ့ဒီဘက်ကတင်တဲ့မူဒီမှာတိုင်းဒေသနဲ့ပတ်သက်ပြီးတော့ဒီဆော့ချရေးဆိုရဲဟာလုံးဝမတွေ့ခဲ့ရပဲနဲ့တိုင်းဒေသတွေကတင်သွင်းတဲ့ဟိုနေမော်တော့ဟိုဆက်တယ်ဒီဘက်ကတင်သွင်းတဲ့ဒီအချက်လက်တွေဒါလည်းဟိုတော့ဒီဟိုတိုင်းဒေသနေမီဒီမှာတိုင်းဆိုင်နဲ့ပတ်သက်ပြီး decentralized life local တောင်းဆိုတာလည်းရှိပါသေးတယ်။ဆက်ကပြောလို့ရှိရင်တော့ NLD ပါတီနဲ့အဲ့ဒီအဆောက်အအုံမှာသဘောတူတယ်မတူဘူးဆိုတော့အခုချိန်ကြီးတောဆိုတာမရှိသေးပါဘူး။ဒါကြောင့်မလို့တိုင်းဆိုင်ကြီးကနေပတ်သက်လို့ရှိရင် NLD မှာလို့ပေါ့ညှိနှိုင်းမှုမဟာမိတ်ဆက်ဆက်လက်တွဲမှုဆိုတဲ့အယူဆအဥတင်ပြီးမတွေ့ရသေးပါဘူးဗျ
။ကျွန်တော်တဆက်သေးမေးလို့တော့ကဒီ Federal အယူဆပေါ့နော် Federal ပြောင်းစုယူဆ NLD ပါတီကဖွဲ့စည်းစဉ်ကလေးကအခုတတိ Federal ပြောင်းစုဆိုတဲ့အယူဆကိုပြောနေစိုးနေလက်ကင်ထားတော့မှာပဲ။တကယ်လက်တွေ့ဆောင်ရွက်ချက်မှာဘလို့မြင်ပါလဲ။
ဟုတ်ကဲ့ကျွန်တော်လည်းလည်းပြောနေပါကျွန်တော်လည်းရေးတယ်ရေးနေပါတယ်ဥပမာ software လုပ်မယ်ဆိုလို့ရှိရင်တော့ software ဆိုတာကဥပမာ business ပေါ့ဗျာ business ဆိုတာကဘာကြောင့်ဖြစ်လဲဘာကြောင့်ဖြစ်လဲဆိုလို့ရှိရင်တော့ဘုရားဆန်းကနေပြီးတော့ပြည်သူစာချုပ်ရ server နိုင်ငံထုတ်အောင်လို့ပြောတယ်ဒါပေမဲ့ဘုရားဆန်းကြောက်ဆုံးပြီးတဲ့အခါလုံခြံဆန်းအပြင်နောက်ပိုင်းမှာ software software ကဘုရားဆန်းကဂရီကိုပြုခဲ့တဲ့တိုင်းတိုင်းနဲ့ဂရီကိုပြုခဲ့တဲ့ server ပြောင်းစုကိုဆက်ပြီး account ဖော်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းမလို့ဒီ server ပြောင်းစုကမဖြစ်လာခဲ့ဘူးဒါကြောင့်ဖြစ်ခဲ့တယ်ဒီလိုဆိုဒီလိုဆိုကလည်း90ကျော်နေပြီဒါပေမဲ့အခုအချိန်ထိလည်းအနေဒီအစိုးရကနေပြီးတော့သူအာဏာရလာတယ်2008ကြောင့်လည်းဘယ်လိုပဲဘယ်လိုပဲဟိုကောကာကွယ်ရေးပြော2008အချိန်ဥပဒေဘောင်တွင်းမှာကဖက်ဒရယ်ပြောင်းစုကိုသွားလို့ရနိုင်တဲ့အထူးသောအချက်လက်တွေကိုရှော့ချပေးလို့ရနိုင်တယ်ဒါပေမဲ့အဲ့လိုရှော့ချဖို့လည်းအနေဒီပါတီအခုချိန်ထိဘလို့ဖောင်ခဲ့သေးဘူးအဲ့ဒါကိုလည်းပြက်ကွက်တယ်အခုချိန်ထိပြက်ကွက်နေတော့မှာပဲ
ဟုတ်ကဲ့ခင်ဗျာကုသစင်လီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ဥယျာထွန်းကျွန်တော်ဖိတ်ခေါ်ကြပါမယ်ရှမ်းပြည်တံခါနိုင်ငံရေးသမားကြီးဥတည်ဥယျာထွန်းမြမအကြီးလေးလာသုံးသပ်သူလည်းဖြစ်ပါတယ်ဥယျာထွန်းအကျဉ်းဆုံးမေးလို့တာကတော့ခုနကကုသစင်ကိုလည်းမေးခဲ့ပါပြီလက်ရှိ NLD ကလုံနေတဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်လို့ခုနကရှမ်းတိုင်းသားဘက်ကခေါင်းဆောင်တူအနေနဲ့ပေါ့နော်ဥယျာထွန်းဘလို့မြင်လဲခင်ဗျာတကယ်ပဲတိုင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်တဲ့မူဝါဒတွေပါလား
အခုနောက်ဆုံးသူတို့စမ်းလိုက်တဲ့ခြေလမ်းကတော့2020ရွေးကောက်ပွဲပြီးလာတဲ့အခါမှာဒီနေရာမှာသူတို့ရွေးကောက်ပွဲရလတ်ပေါ့ရွေးကောက်ပွဲရလတ်တွေအခြေမလှနိုင်ဘူးဒီထောက်ခံမှုတွေရော့ကျသွားလိမ့်မယ်ဆိုတာပေကြာလာလို့ပေါ့နော်ပေကြာလာတဲ့အခါကျတော့ဒါကိုကုစားဖို့အနေနဲ့အဲသူတို့ရုံစာကိုဖုတ်ပူကြီးတိုက်ဖွဲ့လိုက်တယ်လို့ထင်ပါတယ်အမှန်ကတော့ဒီတိုင်းသားအရေးကအစောကတည်းကသူတို့ကဓာရီဖွဲ့ပြီးတော့ဟိုဒီအာဏာမရခင်ကလေးကတင်းတင်းကျကျုပ်တင်ပြန်ထားရမယ်ကိစ္စတွေဖြစ်ပါတယ်အခုကျမှဒီလိုလုပ်လိုက်တဲ့ဟာကတော့ကျွန်တော်အနေနဲ့တုံ့ပြန်ရမယ်ဆိုလို့ရှိရင်တို့ဒီအာဏာရပြီးတော့၄နှစ်လောက်ဖြတ်တန်းလာခဲ့တဲ့အတော်အတွင်းမှာဒီတိုင်းသားအရေးကိစ္စတွေကိုလက်လူရှုခဲ့တဲ့အတွက်အမှားတချို့လည်းပြုလုံခဲ့တာတွေရှိခဲ့တဲ့အကြောင်းမလို့ဒါကတော့ဟိုဆဲရည်ရည်တွန်းဖြစ်သွားလိမ့်မယ်လို့ထင်တယ်ပြောချင်တာကတော့ဒီကုစားချက်ကြောင့်2020မှာအပြင်တွေမှာအခြေအနေကပိုပြီးတော့ကောင်းလာနိုင်တယ်လို့ကျွန်တော်တော့မထင်ပါဘူးဗ
ျဟုတ်ကဲ့လက်ရှိ NLD ကပြောနေတဲ့ခုန Federal မူဝါဒနဲ့ပတ်သက်လို့ပေါ့နော် Federal ပြည်အောင်စုနဲ့ပတ်သက်လို့ NLD ကတောက်လျှောက်ပြောသလိုဒီနေ့တည်းလည်း Federal ပြည်အောင်စုတိဆောက်ရေးဆိုတာကိုတို့ရဲ့ဒီဟိုပါတီမူဝါဒလေးတက်မှာချမှတ်ထားတာတွေတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်ပဲဒီ Federal မူဝါဒနဲ့ပတ်သက်လို့တိုင်းအသားတွေလက်ခံနိုင်ရလား
သူတို့ကတောက်လျှောက်ပြောနေကြတာတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာ Federal စနစ်နဲ့တွားမှရမယ်တိုင်းရင်းသားတွေကို Federal အခွင့်အရေးပေးရမယ်ဆိုတဲ့ဥစ္စာကိုဒီမှာဒီအခုဒီနောက်ပိုင်းပေါ့လေ88ရေးတင်နောက်ပိုင်းပါတီရေးစထောင်လာပြီးကြတဲ့ကသူတို့အရင်ဆုံးပြောတာလို့သူတို့အဲ့လိုပြောပါတယ်ဒါပေမဲ့ကျွန်တော်သိရသလောက်သူတို့ကကြိုတင်ပြီးတော့ဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းထဲမှာကလည်းဖြစ်တော်တရတဲ့သူတို့ဟိုဆွဲထားတာမျိုးတွေ့ရကြားရတယ်အဲ့တော့တကယ်ကဖက်ဒရယ်စနစ်မှာကတော်တော်ကနှစ်ရက်ရှိရမယ်ပေါ့နော်အဲ့တော့ဒီအညီအမျှကိုစားပြုနိုင်တဲ့ ဒီအခက်တော်တော်ဆိုတာလဲပါမယ်ဆိုတဲ့အခြေခံမှုရရှိတယ်ဆိုတော့အဲ့ဒီအခြေခံအတို့ရဲ့အခြေခံဥပဒေကိုတော့မူကျန်းကိုတော့ကျွန်တော်ပြချတော့ဖတ်မကြည့်ရသေးဘူးသို့တော့အာဏာရပြီးတဲ့နောက်ပိုင်းမှာသူတို့ဒီဖက်ဒရယ်စနစ်ကိုတကယ်လိုလားပါတယ်တကယ်သဘောပေါက်ပါတယ်ဆိုသူတို့လုံနိုင်တဲ့ကိစ္စတွေအများကြီးရှိတယ်ဥပမာခုနကိုသန့်စင်ပြောသွားသလိုကျွန်တော်တို့ရှမ်းပြည်နယ်တို့ရခိုင်ပြည်နယ်တို့မှာဝန်ကြီးချုပ်ကိုရိုဂျီတိုလောင်းကိုတမရရွေးတဲ့အခါမှာအဲ့ဒီမှာ NRD ဒီနယ်မှာဒီနယ်သက်တော်မှာအနိုင်ရတဲ့တိုင်းရင်းသားပါတီတွေကတရားရောက်ကိုသူရေးဖို့အတွက်အဲတပ်ဆိုင်ရာပါတီနဲ့တပ်ဆိုင်ရာတိုင်းရင်းသားပါတီနဲ့ညီနိုင်ပြီးတော့ရွေးလို့ရတယ်ဒါကတမရရဲ့လုပ်ပိုင်ခွင့်ဖြစ်တာ哦ဆိုတော့ဒါဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကတိုင်းရင်းသားတွေကိုဖက်ဒရယ်စနစ်သူ့ဒေသတွေမှာသူ့အုပ်ချုပ်ပိုင်ခွင့်ကိုခွင့်ပြုရခွင့်ပြုကျင်းနဲ့သိက္ခာန္တရှိတယ်ဆိုတာပေါ်ပြရရောက်တာပေါ့အဲ့ဒီဟာလည်းသူတို့မလုပ်ခဲ့ဘူးနောက်တစ်ခါကျွန်တော်တို့ဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာလည်းဒီမြန်မာနိုင်ငံလွတ်တော်အဖွဲ့ဥပဒေဆိုပြီးတော့ကျွန်တော်တို့ဗိုလ်ချုပ်ကင်မှုကိုဟိုပို့ပြီးတော့ဟိုချင်ရှားစေတဲ့ဒီဥပဒေတွေပြဋ္ဌာန်းတယ်အဲ့ဒီမှာဘာပါလဲဆိုရင်လွတ်တော်အဖွဲ့ထဲမှာကျွန်တော်တို့တက်ဆိုင်ရာတန်းတေတာကြီးပြည်နယ်ကလက်တော်ဥက္ကရာတွေကအဖွဲ့ဝင်ဖြစ်နေပါရပြီးတဲ့အခါကျတော့သူတို့ညှိနှိုင်းထားတဲ့ထောင်ရွက်ချက်တွေကိုအကောင့်ထဲပေါ်ရမယ်ဆိုပြီးတော့ရေးဆွဲထားတယ်။နောက်တစ်ခါဒီညှိနှိုင်းထောင်ရွက်ချက်တွေကိုထောင်ရွက်ပြည်ပြည်ကြောင်းကိုတွတ်တော်အဖွဲ့ကိုပြန်အစီရင်ခံရမယ်ဆိုတာမျိုးပေါ့လေ။ဒါတွေကကျွန်တော်တို့ဖက်ဒရယ်စနစ်ကိုနားမလည်တာလားဒါမှမဟုတ်နားလည်တော်လဲမပေးချင်တာလားအဲ့ဘိုးချုပ်ကန်ကျင်လာလားလို့တန်ပြားကြည့်ကြရတယ်ဖြစ်လာတာပေါ့
ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်တို့ဒီနေရာဥပဒေပေါ့နော်ဒီလွတ်မြေလက် DI စီမံခန့်ခွဲတဲ့ပြင်ဆင်တဲ့ဥပဒေကိုလည်းသူတို့ဒီ2018ခုစက်တင်ဘာ17ရက်နေ့ကပြဋ္ဌာန်းလိုက်တယ်အဲ့ဒီမှာဆိုလို့ရှိရင်လည်းပြည်နယ်တွေမှာကကျွန်တော်တို့ဒီနေတော်တော်များများကအခုလက်ရှိလုပ်နေကြတယ်သို့တော့မြေပြင်ဌာနမှာကနေလွတ်မြေလက် DI အဖြစ်နဲ့ပဲသင်ရအောင်ပါဘာကြောင့်ဆိုတဲ့အခါကျတော့ဒီလားတွေကမငင်းကြတဲ့အခါကျတော့ဘယ်မြေတိုင်းစီဘယ်ဝန်ထမ်းမှမသွားနိုင်တဲ့ဒေသတွေကအဲလက်တွေမှာနေပြည်တော်ကတောင်ပြည်ကလှုပ်လှုပ်နေကြတာအဲ့ဒါတွေလည်းကျွန်တော်တို့ဒီဒီအရာတွေကိုသတ်မှတ်ထားတဲ့ရဲ့အတွင်းမှာဒီလွတ်လွတ်လပ်လပ်မြေတိုင်းလုပ်ပိုင်ခွင့်ပြုပါလို့ဒီဒီဟာမတင်လို့ရှိရင်ပေါ့နော်ထက်ကိုမတင်လို့ရှိရင်ဒါကဝင်ရောက်ကျူးကျော်လုပ်ကင်တယ်လို့သတ်မှတ်မယ်ဆိုပြီးတော့အဲထောင်တန်းနှစ်နှစ်ဒါမှမဟုတ်ဇန်ဝင်5သိန်းအချမှတ်မယ်ဆိုပြီးတော့အဲ့လိုဥပဒေပြဋ္ဌာန်းလိုက်တာရှိတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရှိရင်လည်းတိုင်းဒေသတွေမှာတော်တော်လေးမပြေမနှက်ဖြစ်တယ်ပေါ့လေဒီအထူးသဖြင့်ပြည်နယ်တွေမှာများပါတယ်ဒီလိုကိစ္စတွေကနော်အဲ့တော့ဆိုလိုချင်တာကအဲ့ဒီအချက်လက်တွေထောက်ပြီးတဲ့အခါကျတော့တိုင်းဒေသနိုင်ငံရေးပါတီတွေက NLD ဖက်ဒရယ်စနစ်ကိုကောင်းစွာနားမလည်ဘူးသို့တိမဟုတ်နားလည်တယ်ဆိုရင်လည်းအဲပြည်ကျင်တဲ့ဒီတိုင်းဒေသတွေတွေကိုဒီဖက်ဒရယ်အခွင့်အရေးတွေပြည်ကျင်တဲ့ဌာနမရှိဘူးလို့အဲ့ဒီလိုသုံးသပ်ကြပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးပါဦးတက်စင်တဲ့ဦးရထွန်းလေးလိုင်းပေါ်မှာခဏလေးပြောပါဦးခင်ဗျသွားရရှိနေကျွန်တော်တို့လှည့်ပေးကြပါလိမ့်ကိုလှမောင်ရှိပါတယ်ခင်ဗျအမေရိကန်ပြည်တော်စုကကိုလှမောင်သုံးသပ်ဆွေးနွေးမိမြန်လို့ရပါတယ
်ဟုတ်ကဲ့ပါဗျာကျေးဇူးအများကြီးတင်ပါတယ် NLD အခုဖွင့်လိုက်တဲ့အပေါ်မှာဟိုစကားပြောသွားတဲ့အမြင်တွေရောကျွန်တော်ကြားတဲ့အမြင်တွေရောရဆိုရင်တော့ဟိုတက်လို့ဖြစ်နေတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့ဟိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ပါတီဖြစ်တဲ့ကြောင့်တိုင်းသာပါတီလို့မမြင်ပါဘူး။ဦးဒုသမရပဲဖြစ်ဖြစ်ဟလာဟိုမန်းဝန်းခံတမ်းပဲဖြစ်ဖြစ်ဘဒုပဲဖြစ်နိုင်ငံတကာတွေမဖြစ်ဘူးတိုင်းသာလို့မမြင်ရတော့ပါဘူး။အဲ့ဒါကတော့ပြဿနာတစ်ခုပေါ့။နောက်တစ်ခုက NLD မှာရှိနေတာ NLD ကစကားဟိုပြောတဲ့သူတွေလည်းဆွေးနွေးပြီးသွားပါပြီ။ NLD ကပူပေါင်းဆောင်ရွက်ဖို့မမြင်ဘူးပေါ့နော်။အလားလားအခုမမြင်သေးဘူးပေါ့ကျွန်တော်အနေနဲ့ကတော့ NLD ကိုပူးပေါင်းဆောင်ရွက်စေချင်တယ်ဘာကြောင့်လဲဆိုတော့90နောက်ပိုင်း90မှာလဲဒီလိုပဲသမားမိဖွဲ့ပြီးတော့ပါတီတွေကိုရှောင်ပေးတာမျိုးလုပ်ခဲ့တယ်အခုပြည်ခိုင်ဖို့ရတယ်အဲ့တိုင်လုပ်နေပါတယ်အဲ့တော့ NLD ပြဿနာတစ်ခုက NLD ကဥမာနောင်ချိုးလို့နေရာပဲကြည့်ပြဥထွန်းထွန်းဟိပြိုင်မယ်ဆိုရင်ဥမာဥရထွန်းလည်းရှိနေတယ်ကြောက်ကြားပြီးကိုရှောင်ပေးမလားဟာလာကျွန်တော်တို့ဟိုကြားကောင်းရှောင်ပေးမလားဆိုတဲ့ပြဿနာလဲ NLD မှာရှိပါတယ်တိုင်းသားတွေအနေနဲ့ကလဲဟောNLD နဲ့ပဲမဟာမိတ်ဖွဲ့ကျင်မှာပေါ့ဒီခံချိုးနဲ့မဟာမိတ်ဖွဲ့ကျင်မယ်လို့ကျွန်တော်သိမှတင်ပါဘူးအဲ့တော့အခုပြဿနာကတော့ NLD အနေနဲ့တိုင်းသားအနေနဲ့မဟာမိတ်ဖွဲ့ပြီးတော့တချို့ဒေတာတွေမှာရှောင်ပြီးတော့ဟလာယူကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့တင့်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါခင်ဗျကျွန်တော်နောက်ထပ်တူဖိတ်ခေါ်ကျင်ပါလေဦးချစ်မြင့်ဆွေးနွေးလို့ရပါတယ်ခင်ဗျမေးမြန်းလို့ရပါတယ်တူပေါ့
ဟုတ်ကဲ့ကျွန်တော်တို့ဟိုစစ်အာဏာရှင်စနစ်ကိုစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်နေတဲ့ကာလမှာကျွန်တော်တို့တိုင်းသားပါတီ ကျွန်တော်တို့ဒီမိုကရေစီခေါင်းဆောင်တွေမှာကြီးခဲ့ရတာကျွန်တော်တို့ဆက်အနာရှင်ကိုဘုံရန်လူလို့သဘောထားခဲ့တယ်သူတို့အချင်းချင်းကိုမဟာမိတ်လို့သဘောထားခဲ့တယ်တကယ်တမ်းအနေဒီပါတီကဥဆောင်ပြီးတော့ကျွန်တော်တို့ပြည့်ပြည့်စုံစုံအနိုင်ရတဲ့အခါတကယ်တမ်းအုပ်ချုပ်တဲ့အခါကျတော့တခြားကျွန်တော်တို့မဟာမိတ်လို့ပြောခဲ့တဲ့ပါတီတွေကအားမလို့အားမရကြီးတာကြီးဖြစ်ခဲ့ပါတယ်ဒါလည်းသဘာဝကျပါတယ်ကျွန်တော်တို့ဆွဲပိုက်တော့နေရာချင်းတော့ကျွန်တော်တို့ဒီနေ့ထိဆက်အနာရှင်စနစ်ကရှိပါသေးတယ်ဒါကိုလည်းကျွန်တော်တို့ကဘုံရန်လူလို့ပြန်ပေါင်းလင်းလင်းပြောလို့မရပါဘူးအဲ့တော့ကျွန်တော်တို့ကအနူနီးနဲ့တိုက်နေရတဲ့အချိန်မှာတော့မဟာမိတ်ဆိုတာကြီးကလည်းတကယ်တော့ NLD ရဲ့ကျွန်တော်တို့ဟိုထဲမှာ NLD ရဲ့ပါတီဘက်မှာလည်းကျွန်တော်တို့မဟာမိတ်တရားငိုလို့ ਆ ပဲရှိပါတယ်ဒါမှမဟုတ်အမလို့အမရဖြစ်ကြတာတော့သဘာဝကျပါတယ်ပါတီကလည်း NLD ပါတီကလည်းသူ့ပါတီတန့်ရှင်းရေးအတွက်လည်းလုပ်နေရပါတယ်ကျွန်တော်တို့နိုင်ငံရေးကိုလည်းရှေ့ဆက်သွားနေရပါတယ်အထောက်အရှိကိုလည်းစူးစမ်းနေရတဲ့အချိန်ကမှဒါရီကကျွန်တော်တို့သဘာဝကျတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဥချင်းမြေအမြင်ဖြစ်ပါလေခင်ဗျာနောက်ထပ်သရရှင်တခုကျွန်တော်ဖိတ်ခေါ်ချင်ပါလေကိုစိုးဝီမင်းမြန်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မင်းမြန်ပြန်ပါတယ်စင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်တွေ
ဟုတ်ကဲ့
ကျွန်တော်တို့ဟုတ်ကဲ့ဒီတန်ရင်းသားဆိုတဲ့ဒီဝေါ်ဟာရစကားလုံးကဘယ်အချိန်ကစပေါ်လာလဲဆိုတော့ကျွန်တော်ရှားလို့မသိဘူးပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့အစိုးရကမိုင်းကျန်းနေဖြစ်တဲ့ဒီမှန်နဲ့မှန်နဲ့ရစင်တွေရာသတစ်ခုရေတော်ပုံကျန်းနေရခိုင်ရာသီတွေကျန်းနေမှာတော့ဒီတန်ရင်းသားဆိုတဲ့စကားမရှိပါဘူးဒီတော့ကျွန်တော်တို့ဒီရာသီအဆက်ဆက်မှာဒီလူမျိုးစုနဲ့ပတ်သက်ပြီးဗာကျက်တယ်မှမရှိရပါဘူး။ဒီမှာရာဟိုပကံမဆိုင်ကျက်စကားမင်းဟာဝေတာကြီးရခိုင်နာပေါ်ဗျာဒီကျက်စကားနဲ့ပြောမယ်ဆိုရင်ပြီးတော့ကျွန်တော်တို့ဒီကုန်းပေါင်းနောက်ဆုံးဒီပြီးပေါ်မင်းဟာဆိုရင်သူ့ရဲ့နယ်တော်ကပြီးပေါ်ဆောင်ရတဲ့ဒီဆန်ကဗျာပေါ့ဒီလိုဆိုကျွန်တော်တို့ဒီကုန်းပေါင်းတက်နဲ့ဒီမှာတက်ပေါ့အင်္ဂလိပ်ဒီမှာဒုတိယစပွဲမှာဝတိဇံတိုက်ပွဲမှာအင်္ဂလိပ်တွေတက်ပြစ်သွားတာမှာတကယ်ရင်းဆိုင်တက်ခဲ့အဲ့ခဲ့တာကကျန်းစာဝါရတက်ပြီးခလာဒီလိုဒီဟောအရေးကြီးတဲ့နာတွေပြောနေလို့ဆိုတော့ကျွန်တော်တို့အကြောင်းလဲအခုစက်တိုင်းစက်တိုင်းလာဒီတိုင်းနာပြတ်တာပြီးပေါ်လာဒီမှာလှလိုက်ရကနေဟိုကျောင်းအောင်ခန်းအင်္ဂလန်သွားတဲ့အခါမှာတခါအဲကျန်းစာဝါတွေကဟိုဆန်းကူကြလမ်းမို့ကြီးဆိုတဲ့ဒီနန်းစာမျိုးဒီလိုဒီအနာတင်းလာနေမှာဒီဆယ်ဆယ်ကြောင့်အဲဒီပြုတ်ခွင့်နဲ့ဆိုပြီးတော့ဘုံလုံးဒီခုဒီမျိုးစီကြောင်းလဲဆိုကြောင်းဒီဒီကြောင်းလဲကာလာမှာဒီတိုင်းနာပြတ်တာဆိုတာကအပယောကတစ်ခုညာလားဆိုတာဖြေကြပေးစီပါလေ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကျေးဇူးများကျွန်တော်လည်းတိုးတိုးလေးရင်ဖြေပေးစီကျမှာလေဥရထုံးမဲ့ဖိတ်ခေါ်လိုက်ပါမယ်ခုနကနောက်ဆုံးမိတဲ့ကုဆူဝေကမိသွားတယ်ဒီတိုင်းလားကိစ္စကသူတောက်လျှောက်မြန်မာနိုင်ငံထဲမှာအကျက်တဲလို့ဖြစ်နေတော့ဒါကြီးကပယောကတစ်ခုလိုများဝင်နေလာတယ်ဥရထုံးအမြင်တိုးတိုးလေးရင်ဖြေပေးစီကျမှာလေဗ
ျပယောကတော့မဟုတ်ပါဘူးဒါဆိုမှန်မှန်ကန်ကန်ချင်းကပ်ပြီးတော့ဖြည့်ရှင်းပေးဖို့ပဲအရေးကြီးပါတယ်ဒီမှာတော့နောက်ထပ်ကနားလည်မှုတွေကအခုတည်းကဟိုတူညီတဲ့နားလည်မှုတော့မရှိကြသေးဘူးလို့ထင်ပါတယ်သို့တော့ဖက်ဒရယ်စနစ်ကိုသွားမှသာလဲဖက်ဒရယ်စနစ်ကိုတည်ဆောက်မှသာလဲဒီကြေညာဖြည့်ရှင်းနိုင်မယ်ဆိုတော့ဟာကိုတော့ယူရီယာအားဖြင့်အဲဒီ NLD ရောပြည်ခိုင်ဖြိုးရောတမတော်ရောတိုင်းရပါတီရောအဲ့ဒီပုံသဘောတူညီချက်တစ်ခုတော့ရရှိထားပြီလို့ကျွန်တော်နာလေရည်ရည်ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်သရရှင်တူဆွေးနွေးထားတယ်ကိုလှမောင်ဆွေးနွေးထားတဲ့ချက်တစ်ချက်ပါအဲ့ဒါတော့ဒီ NLD ပါတီကဒီသူတို့မှာတိုင်းသားခေါင်းဆောင်တွေလည်းရှိတယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကိုသက်စင်ကိုကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းတောက်လျှောက်ပြောနေတာကပြောမယ်ဆိုရင်သူတို့ဟာဗမာပါတီမဟုတ်ဘူးပြောင်းစုတိုင်းသားတွေအားလုံးကိုကူစားပြုတဲ့ပါတီဖြစ်တယ်ဆိုတော့ကရှမ်းပြည်နယ်ရခိုင်ပြည်နယ်မှာသူတို့ရဲ့ဒီရှမ်းတိုင်းသားတွေရခိုင်တိုင်းသားတွေဒီလိုကူစည်းတွေဒီလိုဒီခေါင်းဆောင်တွေရှိတယ်ဆိုတာအမြဲပြောပါတယ်ပြောင်းစုပါတီဆိုတဲ့ဟာမျိုးတကယ်ပဲဟုတ်ပါလားကိုသက်စင်မြင်သိချင်ပါတယ
်ဟောကျွန်တော်ရဲ့အတွေ့အကြုံကပြောလို့ရှိရင်ကျွန်တော်တို့ဒီမျိုးပေါ့နော်ပါတီကပါတီတွေကနေပြီးတော့ကျွန်တော်မဆလာခေပေါ့ဗျာမဆလာခေမှာဆိုလို့ရှိရင်မဆလာပါတီပေါ့ဗျာမဆလာပါတီကအဲ့လိုပဲကျွန်တော်တို့ဟိုတိုင်းသားဒီမျိုးစုတွေအများကြီးကနေပြီးတော့လူတွေကိုခေါင်းခေါက်ရွေးပြီးတော့သူတို့ပါတီဝင်လို့လုပ်ပြီးတော့အင်ဂျီပူပြီးတော့ကျွန်တော်တို့ပြောင်းစုရဲ့အခမ်းအနားတွေမှာတက်ပြီးတော့ဒီလိုအောင်မဲ့ခံတာရှိပါတယ်ဒါရီကပြောလို့ရှိရင်တော့ဒီလိုတိုင်းသားဒီမျိုးစုတူဝဲပြည်ပေါ့ဗျာအဲဒီရွေးကောက်ထားတဲ့သူတို့ရွေးကောက်ထားတဲ့လူတွေကသူတို့ပါတီရဲ့ဝင်တာနဲ့သူတို့ပါတီကတိုင်းသားရဲ့အားလုံးကိုစားပြုလို့ပြောလို့မရပါဘူးဘာကြောင့်လဲဆိုအခုလက်ရှိရှိနေတဲ့ပြဿနာကိုပဲကြည့်ပါကျွန်တော်မွန်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာချောင်းတုံတွေကဖြစ်ခဲ့တဲ့ပြဿနာအခုကြားပြည်နယ်မှာဖြစ်ခဲ့တဲ့ကျွန်တော်တို့တို့ထုဖြစ်ခဲ့တဲ့ပြဿနာအဲဒီပြဿနာတွေမှာ NLD ပါတီထဲမှာရှိနေတဲ့တန်းသားတွေဟာအဲ့
တိုင်းသားဒီသားတွေမှာဖြစ်ခဲ့တဲ့တက်တနာတွေဘလို့ဖြစ်ရှင်းခဲ့ပါလဲတကယ်တော့ NLD ပါတီကဆမှတ်ဆက်တဲ့မူဝါဒရသဖြစ်ရှင်းခဲ့ပြီးတော့အပြင်းဆက်တဲ့တိုင်းကရားမှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖန်ဆီးရေးမူဆောင်ချမှုတွေဖြစ်ခဲ့တယ်အဲမွန်ပြည်နယ်မှာဆိုလို့ရှိရင်လည်းဒီလိုပဲတိုင်းသားရဲ့လူသားချက်ကိုဆန့်ကျင်ပြီးတော့ဒီကောင်ကဘုဒ္ဓဆန်းရဟဆိုပြီးတော့ပဲအမိပေးခဲ့တယ်အဲ့လိုပဲကျွန်တော်ခကြည်နယ်မှာဆိုလို့ရှိရင်ရခိုင်ပြည်သူတွေတော့လူလားနေရခိုင်ပြည်သူတွေရဲ့လူလားချက်ဖြစ်တဲ့အစိုးရကိုဖွဲ့စည်းပြီးမပေးဘဲနဲ့ကျွန်တော်တို့ NLD ပါတီကနေပြီးတော့သူတို့လူလားတဲ့ခေါင်းဆောင်တင်ပြီးတော့အစိုးရဖွဲ့ဒါနဲ့ဒီနေ့အချိန်ထိရခိုင်ပြည်သူမှာဖြစ်နေတဲ့တက်တနာနဲ့ပတ်သက်ပြီးတော့ပြည်သူတော်မှာရခိုင်လေးရရခိုင်နဲ့ပတ်သက်တဲ့ရခိုင်ကပြည်တော်ကိုယ်စားလေးကဒါကိစ္စရည်နဲ့ပတ်သက်ပြီးတင်လို့ရှင်အနေနဲ့ပေးချခံရတယ်။အဲ့လိုပဲရှမ်းပြည်နယ်မှာလည်းအဲ့လိုပဲဖြစ်တယ်။အဲ့တော့ NLD ပါတီမှာရှိနေတဲ့တိုင်းရင်းသားတွေဟာသူတို့တိုင်းရင်းသားတွေရဲ့အကျိုးစုဘောအကာအကွယ်မကိန်းနိုင်ဘူးဆိုတာရန်ချင်ရှာပါတယ်။ဒါကြောင့်မို့ NLD ပါတီဟာတိုင်းသားတွေအားလုံးကိုစားပြီးလို့ကျွန်တော်ပြောချင်
တယ်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်။10မိနစ်လောက်တော့ချိန်ရပါတယ်။ခုနဦးချင်းမြင့်ပြောသွားတဲ့ကိစ္စပါ။ဦးချင်းမြင့်ကပြောတာကတော့လက်ရှိမြန်မာနိုင်ငံခြေရင်းကစစ်တပ်အုပ်ချုပ်မှုကကြီးနေတော့မယ်တဲ့။ NLD ပါတီမှာလည်းပါတီထဲမှာသူရဲ့မဟာမိတ်တီတော့ရှိတယ်။ဒါပေမဲ့မချေနှက်မှုတွေကတော့ရှိနေတယ်ဆိုတာသူတို့နားလေတယ်။ဒါပေမဲ့တစ်ဖက်မှာ NLD ကိုနားလည်မှုပေးဖို့လိုတယ်။အခုဖြစ်နေတဲ့ကိစ္စတွေကသဘောအကျကျဖြစ်နေတာပါဆိုပြီးတော့ပြောပါတယ်။ကိုသက်စင်လက်ခံပါလား။အဲ့ဒါနဲ့ပတ်သက်လို့
ဟုတ်ကျွန်တော်တို့က NLD ပါတီကိုနားလည်ပါတယ်ဒါပေမဲ့ NLD ပါတီကတိုင်းရင်းသားကိုနားလည်ဖို့ပဲလိုပါတယ်။ဒါကြောင့်လဲဆိုရင်ဒီနိုင်ငံဟာတိုင်းရင်းသားတွေနဲ့ဗမာတွေပါဝင်တိုင်းရင်းသားလူမျိုးစုတွေအားလုံးနဲ့ခွဲပြီးတည်းကြည်အောင်လုပ်ဖြစ်တဲ့အတွက်အားလုံးကဒဏ်မြေသူရှိရပါမယ်။အားလုံးကတကယ်တော့ဒဏ်မြေသူသဘောထားပါမယ်။အပြန်အလှန်နားလည်လို့ရှိမှသာလဲကျွန်တော်ကမြန်မာနဲ့မြန်မာတဲ့ဒီမျိုးစုနိုင်ငံတို့ထူထောင်နေတာပါ။ဒါကြောင့်မလို့ကျွန်တော် NLD ပါတီတစ်ခုလည်းကိုကျွန်တော်နားလည်မပြောမလို့ပါ NLD ပါတီကလည်းတိုင်းသားတွေကိုနားလည်မပြောလို့ပါကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးပြီးတဲ့ဦးတက်စင်ဦးရဲထွန်းနဲ့ဂျန်နဲ့တော်ရှင်အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လေးလိုက်အစီအစဉ်အချိန်ဆက်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်ရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်နာခွင့်ပေးပါခင်ဗျာ
တဲ့လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာပါတဲ့လေလိုင်းစင်တွေကအစီအစဉ်တွေကိုအင်္ဂါနေ့နဲ့စနေနေ့ညတိုင်းမှာတဲ့ရိုက်နားဆင်နိုင်ကြပြီးပါဝင်ဆွေးနွေးလို့ရင်လည်းဆွေးနွေးနိုင်ပါတယ်ခင်ဗျာအခုတော့သူယုံကြည်အစီအစဉ်မှာပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းကအသက်မွေးဝမ်းကြောင်းနဲ့ကြားမရည်ရသုတေသနစီမံကိန်းအရာရှိအေးလက်ထွန်းရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
လာပါရှင်ဒီမှာကဒီညအနည်းကညီမသူတေနာဖောင်ဒေးရှင်းကအတမူဝန်ကြောင့်နဲ့စမရေးရာသူတေနာစီမံကိန်းမန်နေဂျာဖြစ်ပါတယ်။ဒီမှာအခုဒီမြန်မာနိုင်ငံမှာလုပ်နေရတဲ့လူမှုရေးဆိုင်ရာ social science လို့ပြောကြတယ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်တဲ့သူတေနာအကြောင်းလေးတွေကိုပြောပြချင်ပါတယ်ရှင်။2016ခုနှစ်မှာပြည်ပကနေပြီးတော့ပညာသင်ကြားပြီးပြန်လာတဲ့အခါမှာတခြားဒီမှာဝင်လုံနိုင်တဲ့လူမှုအဖွဲ့အစည်းတွေအများကြီးရှိပါတယ်။အေးပြန်မှာပြည်တွင်းသူတွေနဲ့အဖွဲ့အစည်းတစ်ခုမှာအလုပ်လုပ်ဖို့ရွေးချယ်ခဲ့ပါတယ်။ကျောင်းရင်းကနံပါတ်1ကျမတို့နိုင်ငံမှာသူတွေနဲ့ပတ်သက်ရင်အမတန်းကိုနှဲပါပါတယ်။အများအားဖြင့်တကားပိတ်ဝါဒကျင့်သုံးပြီးတော့ပညာရေးမှာလည်းဖွံ့ဖြိုးမှုနောက်ကျသွားတဲ့နိုင်ငံဖြစ်တဲ့အတွက်သူတွေနဲ့ပတ်သက်ရင်ကျမကိုယ်တိုင်ကပြည်ပမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေလေ့လာတိုင်းကိုကားစီရာဟိုအစဉ်သစ်ယုံကြည်နိုင်ဖွဲ့ရှိတဲ့အထောက်အထားတွေဆိုတာတွေ့ရှိရမှုနှဲပါတယ်။အဲ့ကလက်ကိုဖြည့်ခြင်းနဲ့အတွက်ကျွန်မသူပညာလုပ်ငန်းတွေမှာဝင်ရောက်လုပ်ခံခဲ့ပါတယ်။မြန်မာနိုင်ငံမှာသူပညာကတော့မျိုးစုံရှိတာပေါ့နော်။ကျွန်မတို့ဒီတမိုင်းရှေးဟောင်းနဲ့ပတ်သက်တဲ့သူတွေကနောက်ပြီးတဲ့ခါကျတော့သိပ္ပံနဲ့ပတ်သက်တဲ့သူတွေကနောက်ပြီးတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဒီရေးကွက်နှင်တင်ရေး marketing လို့ခေါ်တဲ့ဟာနဲ့ပတ်သက်တဲ့စစ်တမ်းတွေနောက်ပြီးတော့ကျွန်မတို့နိုင်ငံရေးနောက်တစ်ခုလူမှုရေးနဲ့ပတ်သက်တဲ့သူတွေကပေါ့ကျမကတော့ဒီလူမှုရေးနဲ့ပတ်သက်ပြီးတော့အဓိကအဖြစ်အမျိုးသမီးရေးနဲ့ပတ်သက်တဲ့သူတွေကမျိုးလုပ်ပါရရှင်အဲ့မှာကျမဘာတွေးရတလဲဆိုတော့မြန်မာနိုင်ငံရဲ့အခက်အခဲကနံပါတ်1ကကျမတို့ပညာရေးမှာပေါ့နော်ကျောင်းတွေမှာအထူးသဖြင့်တက္ကသိုလ်တွေမှာကသူတွေညာနဲ့ပတ်သက်ရင်အရန်ဖွံ့ဖြိုးမှုနေပါလေဆရာဆရာမတွေကိုယ်တိုင်ကပညာရေးဝင်ထမ်းပြီးပညာရေးအတွက်လုံးဝဆိုင်ရမယ့်အစားသူတို့ကိုတခြားမဆိုင်တဲ့နေရာတွေကျောင်းရဲ့ရန်မုံငွေရှာတဲ့နေရာတွေအစားရှိသဖြင့်နေရာတွေမှာပို့ထားတော့ပညာရေးဖွံ့ဖြိုးတိုးထက်ဖို့အတွက်ဒီသူတွေညာနဲ့ပတ်သက်ပြီးတော့လေစောင့်ချက်မလုပ်နိုင်နိုင်တာတွေရှိပါလေနောက်နှမနှစ်အချက်ကဒီ budget နဲ့ပတ်သက်ပြီးတော့လေဒီသူတွေညာဘိုင်းနဲ့ပတ်သက်ရင်နိုင်ငံတော်ကနေပြီးတော့ဒီဇိုင်းသမတ်ချပြီးတော့လုပ်ပေးခဲ့တဲ့ budget ဆိုတာလေလုံလောက်မှုမရှိပါဘူး။နံပါတ်3အချက်ကပြည်သူလူထုနဲ့ပတ်သက်ပြီးတော့ပါ။အများနဲ့ဟိုစကားမပြောရဘူးပြောဆိုခွင့်မပေးခဲ့ရဘူးအကြောက်တရားနဲ့နေလာခဲ့တဲ့ကျမတို့ပြည်သူတွေကကျမတို့ဒီစစ်တမ်းတွေနေမြတ်မှုတွေနဲ့ကြုံတဲ့အခါမှာပုံဝင်လေးမပြောရဲမဆိုရဲမဖြေရဲဆိုတဲ့အနေထားနဲ့လို့ကြုံတွေ့ခဲ့ရတာရှိပါလေ။
နံပါတ်၄ချက်ကကျမတို့ကိုယ်တိုင်ကဒေတာခန့်နေနဲ့တွေ့ဆုံပြီးတော့ကိုယ်နဲ့ဆင်းကျင်းနဲ့ဆင်းပြီးမေးမြန်းတဲ့အခါမှာဒေတာဆိုင်ရာအာဏာပိုင်တွေရဲ့ဘောနော်ဒါစီမှုတွေသူတို့စီအချင်းချင်းခွင့်ပြုချက်ယူရမှုတွေသူတို့ကနောက်ကလိုက်ပါမှုတွေနဲ့လွတ်လွတ်လပ်လပ်ဟိုလုတ်ခွင့်မရတဲ့အခြေအနေမျိုးရှိပါတယ်။တကယ်တော့သူတေညဆိုတာကအရန်ကိုရေးပါပါတယ်။နိုင်ငံရဲ့တိဆောက်ရေးဖွံ့ဖြိုးရေးအတွက်ကျမတို့အချက်လက်ဟိုအခြေခံတဲ့အရာတွေလိုအပ်လာတဲ့အခါမှာဒီသူတေညတွေကိုနှိမ့်ညမ်းရတာဖြစ်ပါတယ်။အော်ကျမအနေနဲ့တော့တိုက်တွန်းချင်ပါတယ်အထူးသဖြင့်ဥပမာတစ်ခုပြောရမယ်ဆိုရင်ကျမတို့အခုလွတ်တော်ရေးရာဌာနတွေမှာသူတွေညာလုပ်တယ်နောက်ပြီးတော့လွတ်တော်နဲ့ပတ်သက်ပြီးတော့ပေါ့နော်အဲလွတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့လွတ်တော်ရေးရာသူတွေညာဌာနတွေကိုလည်းကျမတို့တွားပြီးပြင်ပန်းနေပေးပါတယ်သူတွေညာဘယ်လိုလုပ်ရလဲဆိုတာလွတ်တော်ရေးရာဌာနတွေမှာတောင်မှသူတွေညာနဲ့ပတ်သက်ပြီးတော့စာကြည့်တိုက်ကောင်းကောင်းသိမရှိသေးတာမျိုးတွေတွေ့ရပါတယ်အဲ့တော့ဒီလွတ်တော်အမှတ်တွေဘယ်လိုအဆိုတင်သွင်းကြမလဲဘယ်လိုမျိုးကိုးကားကြမလဲဘယ်လိုမျိုးလေးလာကြမလဲပေါ့နော်အဲ့တော့ကျမအနေနဲ့မြစ်တရက်ခံပါတယ်နိုင်ငံတော်လူကြီးများကိုလည်းဒီသူတွေကကဏ္ဍအနေနဲ့ပေါ့နော်ကဏ္ဍအသီးသီးမှာသူတွေကပညာထွန်းကားဖို့စစ်မှန်တော်သူတွေကပညာတွေရလက်တွေဖြစ်ပေါ်လာဖို့ဝိုင်းဝန်းစူးစမ်းဖို့ရေနောက်ပြီးတော့ခါကြတော့ပညာရေးဆိုင်ကဝန်ထမ်းတွေအနေနဲ့လည်းသူတွေကနဲ့ပတ်သက်ပြီးတော့ပေါ့နော်တေချာစနစ်တကျသင်ကြားလေးလာမှုတွေရှိပေးဖို့ကျမအနေနဲ့ဆန္ဒပြုပါတယ်မြန်မာနိုင်ငံဟာသူတွေကတွဲရှိချက်တွေနဲ့အတူဒီထက်ပိုပြီးကောင်းမွန်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတည်ဆောက်နိုင်ပါစေလို့ဆန္ဒပြုပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်အခုဗိုလ်ဒေါနေမနေ့ပိုင်းထုတ်လွှင့်ခဲ့တဲ့တနားရီအစီအစဉ်စာဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 kHz 15.33 ညလိုင်းဒိုမီတာ25 kHz 11.3 ညလိုင်းဒိုမီတာ32 kHz 6335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအင်္ဂလာဒရင်းတင်ချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ခင်ဗျာ
။ဤရနိုင်ငံမှာအမေရိကန်တပ်ဖွဲ့တွေစခန်းချထားတဲ့လေတပ်အခြေစိုက်စခန်းနှစ်ခုကိုပယ်ထင်းထုံးကြီး12ဆင်းကျော်နဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်ဆိုတော့ပန်ဒဂွန်စစ်ဌာနချုပ်ကအတည်ပြုထုတ်ပြန်ပါတယ်။အဲ့ဒီပယ်ထင်းထုံးကြီးတွေကိုဤရနိုင်ငံတွင်းကနေဝါရှင်တန်စံတော်ချိန်အင်္ဂါညနေ 9:00 နာရီခွဲကပြစ်ခတ်တိုက်ခိုက်တာလို့ပန်ဒဂွန်စစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ခိုက်ခံရတဲ့အဲ့ဒီစခန်းနှစ်ခုတည်းကတစ်ခုဖြစ်တဲ့အယ်အဆက်လေတဲ့အခြေစိုက်စခန်းဟာအီရတ်နောက်ပိုင်းကအန်ဘာပြည်နယ်မှာရှိပြီးအီရတ်မှာအမေရိကန်ရဲ့ဒုတိယအကြီးဆုံးလေတဲ့အခြေစိုက်စခန်းဖြစ်ပါတယ်။အဲ့ဒီစခန်းမှာအမေရိကန်တပ်ဖွဲ့တွေပြင်အီရတ်နဲ့ဗြိတိသျှတပ်ဖွဲ့တွေလည်းရှိပါတယ်။အခုလက်ရှိအခြေအနေမှာကတော့ထိခိုက်ဒဏ်ရာရပျက်စီးတဲ့အခြေအနေတွေကိုဆန့်စစ်လေ့လာနေကြပါတယ်။ဒီမတိုင်ခင်အစောပိုင်းတွင်ကတော့အီရန်ဘက်ကလက်တော့မြန်တိုက်ခိုက်လာမယ်ဆိုတာအမေရိကန်ပြည်ထောင်စုအနေနဲ့မျှော်လင့်ထားရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမာက်အက်စပါကပန်ဒဂွန်စစ်ဌာနချုပ်မှာအင်ဂါနုကဒေကလုတ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောထားပါဗျ။မြန်မာနိုင်ငံနဲ့ဟောင်ကောင်တို့ကလူခွေရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးထောက်ပြပြောဆိုသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနအကြီးတန်းတာဝန်ရှိသူဒူကဇန်နဝါရီလ9ရက်အင်္ဂါနေ့မှာပြောသွားပါဗျ။အမေရိကန်ခြေစားနိုင်ငံကငွေကြေးဝန်ဆောင်မှုလုပ်ငန်းကြီးဖြစ်တဲ့ Western Union ကမြန်မာတပ်ဖွဲ့နဲ့ပတ်သက်နေတဲ့မြဝတီဘဏ်နဲ့တွဲဖက်အလုပ်လုပ်နေတာကိုရစမ်းလိုက်ပါပြီ။Western Union ရဲ့မူဝါဒတွေနဲ့လက်နက်ရမယ့်စီမီစီကန်သတ်မှတ်ချက်တွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်ပြီးတော့အခုလိုရစမ်းလိုက်တာလို့ Western Union ကဘာမာကမ်ပိန်း UK ကိုစာပို့တဲ့အကြောင်းဘာမာကမ်ပိန်း UK ကထုတ်ပြန်ပါတယ်ခင်ဗျာ
။ဗော်ဒိုနေမနက်ခဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုက Matt Engineer ဖြစ်ပြီး Engineer ကတော့ Darrell Smith ဖြစ်ပါတယ်။ကျွန်တော်ကတော့ Yemin Thoma ဒီကနေ့ညနေပဲ 6:00 ခွဲကနေ 9:00 ထုတ်လွှင့်မယ့်အစီအစဉ်တွေကို light meter second kilohertz 1.683 ည light meter second kilohertz 1.563 ည light meter 25 kilohertz 1.965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOU နားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.